Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဧပြီလ18ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line kilometer 1925 30မိနစ်နဲ့ line kilometer 190အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုသမ္မတကဂျောင်းဝင်စစ်ပတဲ့ထောက်ထားမတွေ့ရတဲ့အကြောင်းရှင်းနေချုပ်ကပြောလိုက်ပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အဆင့်တန်းကြာဆင်းလာနေတဲ့အကြောင်းပြင်သစ်ခြေဆိုင်နယ်စည်းမချသတင်းသမားများအဖွဲ့ RSF ကသတိပေးပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP က NCA သဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးနဲ့ပတ်သက်ပြီ
းဟဲ့ဒီ NCA နဲ့ပတ်သက်တော့ကျွန်တော်တို့ကအစိုးရနဲ့သဘောထားပေါ်ရဲ့တချို့ညီပါရှိသဘောကတချို့ပေါ်တဲ့ဒီဟာဒီ NCA
ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်သွားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံကစံတန်းချိန်2000လောက်အာဖရိကမှာဖြစ်စည်းခံရတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံစံတဘာတင်ချုပ်ဘက်ကဘာတွေလုပ်ဖို့ပြင်ဆင်နေပါသလဲတခါရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာမြန်မာနှစ်စံတရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံတွေစစ်ရှောင်နေရတယ်ဆိုတဲ့သတင်းပါဝင်မြန်မာနိုင်ငံ Paris မြို့ကအထင်ကြီးဖျားကြောင်ကြီးမိလောင်သွားတာနဲ့ပတ်သက်ပြီးတော့တုံ့ပြန်စံတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတင်ဆက်ခင်အခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မနိုးကခြေညာပေးမှာဖြစ်ပါတယ်ဗျာ
2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရန့်ရဲ့စီးရင်ဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းမှုတွေကိုသမ္မတကကြောင်းဝင်စွပ်ဖက်ခဲ့တဲ့ထောက်ထားမတွေ့ရတဲ့အကြောင်းရှင်းနေချုပ်ဝီလျံဘာကပြောလိုက်ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်စွပ်ဖက်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းရေးမှုရဲ့အသေးစိတ်စုံစမ်းမှုတွေမှာတွေ့ရှိပေမယ့်သမ္မတရဲ့စီးရင်ဖွဲ့နဲ့တော့ပတ်သက်မှုမရှိခဲ့ကြောင်းစာမျက်နှာ400နီးပါးရှိတဲ့စီးရင်ခန်းစာကိုတည်ဖြတ်ထားပြီးကွန်ဂရက်စ်တော်နဲ့အများပြည်သူသိနိုင်အောင်ထုတ်ပြန်မှုနိုင်ပိုင်းလို့မှာဒင်းထောက်တွေနဲ့တွေ့ဆုံရမှာရှင်းနေချုပ်ကပြောလိုက်တာပါဒီအရေးလုပ်ငန်းတွေမှာသမ္မတကဂျောင်းဝင်စွပ်ဖက်တဲ့လုပ်ရည်ဖြစ်ဆွဆွဲနိုင်တဲ့လုံလောက်တဲ့ထောက်ထားမျိုးအထူးစုံစမ်းရေးမှုနဲ့အဖွဲ့ကမတွေ့ရှိခဲ့ကြောင်းသူနဲ့တူလက်ထောက်ရှင်းနေချုပ်ရော့ဒ်ရိုဇန်စတိုင်းတို့ကောက်ချက်ချနိုင်ခဲ့တယ်လို့လည်းပြောပါတယ်အထူးစုံစမ်းရေးမှုရဲ့အစီရင်ခံစာမှာလျှော့ဝှက်ထားမယ့်ချက်လက်တွေနဲ့ပုဂ္ဂိုလ်ရေးလိုလက်ခွင့်တွေကိုထိခိုက်နိုင်တဲ့ကိစ္စမျိုးတွေကိုချန်လက်ပြီးအစီရင်ခံစာကိုထုတ်ပြန်မှုလည်းတရားရေးဌာနကစီစဉ်ထားတာပါတည်ဖြတ်ထားတဲ့အစီရင်ခံစာကိုတရားဝင်မထုတ်ပြန်ခင်သမ္မတရဲ့ကိုရီးရှင်းနေကိုအရင်ကြီးဝင်ပြုခဲ့ကြောင်းလဲရှင်းနေချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။သမ္မတကတော့ထူးဆောင်ဆန်းရေးမှုရဲ့အစီရင်ခံစာကိုတည်ဖြတ်ထားပြီးတရားရေးဌာနကတရားဝင်ထုတ်ပြန်မှုနိုင်ပိုင်းလိုမှာပဲ22လကြာစုံစမ်းစစ်ဆေးမှုပေါ်ထပ်မံထိုးနှက်တက်ခဲ့လိုက်ပါတယ်။ကျုံဝဲသမ ्या တွေနဲ့နိုင်ငံရေးအရာအကြီးအကျယ်ဆုံးလိန်လယ်မှုတစ်ခုဖြစ်ကြောင်းနဲ့သမ္မတတူဖို့ချင်းချောက်တဲ့လုပ်ရည်ဖြစ်နေလဲ Twitter Internet လူမျိုးကွန်ရက်ကနေသမ္မတကပြောဆိုလိုက်တာပါ။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားနိုင်ငံမော်စကိုမြို့တော်မှာအခုလနှောင်းပိုင်းကျရင်တွေ့ဆုံမှာဖြစ်ပါတယ်။ကောင်ဆောင်နှစ်ယောက်တွေ့ဆုံမဲ့အကြောင်းရုရှားအစိုးရကဒီကနေ့ကြေညာခဲ့တာပါ။ထိပ်သီးဆွေးနွေးပွဲအကြောင်းအသေးစိတ်မပြောပေမဲ့လနဲ့ချီတဲကကြိုတင်ပြင်ဆင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အင်အားဖြင့်ဒုံးကျည်ထိပ်ဘူးတက်ပေထိလက်နက်တစ်ခုကိုစမ်းသပ်ခဲ့တယ်လို့မြောက်ကိုရီးယားကပြောကြားခဲ့ပြီးနောက်တနေ့မှပဲဆွေးနွေးပွဲအကြောင်းရုရှားကအတည်ပြုတာဖြစ်ပါတယ်စမ်းသပ်ခဲ့တဲ့လက်နက်နဲ့ပတ်သက်လို့အသေးစိတ်ရှင်းမပြပေမဲ့ Tactical Guided Weapon လို့သုံးနှုန်းတဲ့အတွက် American ပြည်ထောင်စုအထိပြစ်နိုင်လောက်တဲ့တာဝေးပြစ်ပေထိတော့မဟုတ်ဘူးလို့ကြွန့်ကျင်သူတွေကသုံးသပ်နေကြပါတယ်တစ်ချိန်တည်းမှာပဲမြောက်ကိုရီးယားနဲ့ American ကြား Nuclear ဆွေးနွေးမှုတွေမှာ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo မပါဝင်တော့ဖို့အတွက်မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့ပါတယ်သူအစားပိုသတိထားပြီးရင့်ကျက်သူနဲ့မှအဆက်ဆံလုပ်ဖို့မြောက်ကိုရီးယားအစိုးရကလူလာတယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ဌာနအကြီးအကဲတာဝန်ရှိသူကွမ်ဂျုံကန်းရဲ့ပြောကြားချက်ကိုအစိုးရပိုင်း KCNA သတင်းကထုတ်ပြန်ခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကြံပေးပုဂ္ဂိုလ်ဖီယိုနာဟီလာရုရှားနဲ့တွေ့ဆုံဆွေးနွေးဖို့မော်စကိုမြို့တော်မှာရောက်နေကြောင်းရုရှားသမ္မတပြောခွင့်ရဒီမီထရီပက်စကော့ကဒီနေ့ပဲပြောလိုက်ပါတယ်။ရုရှားသမ္မတရဲ့လက်ထောက်တူဖြစ်သူရူရီအိုရှ်ကော့ဖ်အပါအဝင်အစိုးရတာဝန်ရှိသူဒေါ်လာများနဲ့မနေ့ကမော်စကိုမြို့တော်မှာတွေ့ဆုံဆွေးနွေးတယ်လို့လည်းဆိုပါတယ်။အမေရိကန်မျိုးသားလူညွန်ရေးကောင်စီရဲ့ဥရောပနဲ့ရုရှားရဲ့အကြီးအကဲညွန်ကြားရေးမှူးဖြစ်သူဟေးရဲ့ခီးစဉ်နဲ့ပတ်သက်လို့တရားဝင်ပြောခွင့်မရှိတဲ့အတွက်အမည်ထုတ်မပြောခဲ့တဲ့တန်ယုံအရာရှိသူကလည်းခီးစဉ်ကိုတည်ပြုပါတယ် အမေရိကန်စစ်မြေရရှိတဲ့ရုရှားတာဝန်ရှိသူတွေနဲ့နိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတတို့တွေ့ဆုံကောင်းတွေ့ဆုံပြနေတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးတာမျိုးတော့မရှိဘူးလို့လည်းရုရှားဆိုရပြောခွင့်ရသူကပြောဆိုခဲ့ပါတယ်
အိန္ဒိယနိုင်ငံမှာအထွေထွေရွေးကောက်ပွဲဒုတိယအဆင့်အတွက်ပြည်သူတွေမဲပေးနေကြပါတယ်ဒီကနေ့ရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်ရှိသူတန်း150ကျော်ပါတယ်အိန္ဒိယအစိုးရအုပ်ချုပ်တဲ့ကက်ရှမီးယားဒေသအပါအဝင်ပြည်နယ်12ခုရဲ့လွှတ်တော်ကိုယ်စားလှယ်အမှတ်နေရာ90ရာခိုင်နှုန်းအကျော်အတွက်ဒီကနေ့မဲပေးနေကြတာပါအိန္ဒိယနိုင်ငံရဲ့အောက်လွှတ်တော်အမှတ်နေရာစုစုပေါင်းက943ရောက်နေရာရှိပြီးတော့ဒီဝင်ရောက်ရှင်းပြနေကြတဲ့ကိုယ်စားလှယ်လောင်းကတော့ထောင်နဲ့ချီရှိပါတယ်နိုင်ငံအရှေ့ပိုင်းရက်ကန်မြို့မှာတော့ရွေးကောက်ပွဲအကြမ်းဖက်မှုတွေဒီကနေ့ရှိခဲ့ပါတယ်မဲဆန္ဒရှင်တချို့ရဲ့မဲပေးပိုင်ခွင့်လက်မှတ်တွေကိုလူတချို့ကအတင်းလူယူပြီးတော့မဲပေးလို့မရအောင်လုပ်ခဲ့တာကြောင့်မကျေနပ်တဲ့မဲဆန္ဒရှင်တွေကအဝေးပြေးလက်မှတ်ကြီးတစ်ခုကိုပိတ်ဆို့ဆန္ဒပြခဲ့ကြတယ်လို့ကြားတဲ့အတွက်ရဲကလူစုခွဲခဲ့ရပါတယ်လူဦးရေ 1.3 ဘီလီယံလောက်ရှိတဲ့အိန္ဒိယနိုင်ငံထဲမှာမဲပေးပိုင်ခွင့်ရှိသူကတန်း900လောက်ရှိပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ဧပြီလ17ရက်နေ့ကရွေးကောက်ပွဲကိုစတင်ခဲ့တာပါသတင်း6ပတ်လောက်အဆင့်ဆင့်ကျင်းပသွားမယ်အိန္ဒိယနိုင်ငံရွေးကောက်ပွဲတွေအတွက်ပထမအဆင့်တုန်းကတော့မဲပေးခွင့်ရှိသူကတန်း140ကျော်ပါတယ်အိန္ဒိယနိုင်ငံတဝက်ရွေးကောက်ပွဲတွေမေလ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့ရလဒ်ကိုတော့မေလ23ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အစင်တန်းဟာအရင်နှစ်ကလည်းဆိုင်အစစ်တစစ်ရော့သွားတဲ့အကြောင်းပြည်သူနိုင်ငံအခြေစိုက်နေစည်းမချသတင်းသမားများအဖွဲ့ RSF ကပြောလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကအစစ်138နေရာမှာရှိတဲ့အကြောင်းနှစ်ပတ်လည်သတင်းလွတ်လပ်ခွင့်အညွှန်းကိုဒီနေ့ထုတ်ပြန်မှာ RSF ကပြောလိုက်တာပါ2013ခုနှစ်ကနေ2019ခုနှစ်ထိတရင်လက်ကွယ်အဆင့်20တက်လာခဲ့တဲ့မြန်မာနိုင်ငံမှာအခုခါကြာဆင်းမှုတွေစတင်တွေ့မြင်လာနေရကြောင်းလည်းဖော်ပြထားပါတယ်။ထို့သဖြင့်မြန်မာလူမျိုးတက်ဖွဲ့တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ချူပေါက်တဲ့လူရက်တွေကိုပေါ်ထုတ်ဖို့ကြိုးစားကြတဲ့ရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်ဒဏ်9နှစ်စီအပြစ်ပေးလိုက်တဲ့အတွက်အခြေအနေတွေပိုဆိုးလာတယ်လို့လည်းပြောဆိုထားတာပါ။ရင်းရဆိုတဲ့အတုံးတုံးကိုတရားဝင်လက်ခံထားတဲ့မြန်မာဆွေရကသတင်းမီဒီယာတချို့ကိုလည်းအလားတူမတုံးတုံးမှုဖိအားပေးတာတွေရှိသလိုဆက်သွယ်ရေးဥပဒေပုံမှန်66ကာဂျီနဲ့အရေးယူတဲ့လောရက်တွေရှိနေတာလည်းသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့ဖော်ပြထားပါတယ်။ RSF ရဲ့2019ခုနှစ်သတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာတော့အစိုးဆုံးနိုင်ငံတွေဖြစ်တာကမင်နစ္စတန်၊မြောက်ကိုရီးယား၊ Eritrea တရုတ်နိုင်ငံတွေကိုသတ်မှတ်ထားပြီးသတင်းသမားတွေ၊ blogger တွေကိုအများဆုံးဖမ်းဆီးထားတဲ့တရုတ်နဲ့ Vietnam နိုင်ငံတို့ကတော့မြန်မာနိုင်ငံပါဝင်အာရှပစိဖိတ်ဒေသကနိုင်ငံပေါင်း34နိုင်ငံနဲ့အစိုးဆုံးနိုင်ငံတွေဖြစ်နေလဲသတ်မှတ်ခံခဲ့ရပါတယ်
။ American Online ဈေးကွက်လုပ်ငန်းကြီးဖြစ်တဲ့ Amazon ကတရုတ်က Amazon Online ဈေးကွက်ကိုဇူလိုင်လ17ရက်နောက်ဆုံးထားပိတ်မယ်လို့ကြေညာလိုက်ပါတယ်။တရုတ်နိုင်ငံမှာတရုတ်ရောင်းသူနဲ့ဝယ်သူတွေကြား online ပေါ်မှာအယောင်းဝယ်လုပ်ပေးနေတဲ့လုပ်ငန်းကိုပိတ်မှာဖြစ်ပေမဲ့တရုတ်ဝယ်ယူစားသုံးသူတွေအနေနဲ့ American, Britain စတဲ့နိုင်ငံသားတွေမှာရှိတဲ့ Amazon Online ဈေးဆိုင်တွေကနေကုန်ပစ္စည်းတွေကိုမယူနိုင်ကြမှာဖြစ်ပါတယ်အခုလို amazon.com ရဲ့တရုတ် online အယောင်းဝယ်လုပ်ငန်းတွေကိုရုပ်လိုက်တာကတရုတ်ပြည်တွင် online ဈေးကွက်ကြီးတွေကိုပြိုင်ဆိုင်နိုင်ဖို့ခက်ခဲတယ်ဆိုတာပြသနေတယ်လို့လေလံသူတွေကပြောပါတယ်တရုတ်က alibaba ကုမ္ပဏီနဲ့ jd.com တို့ကတရုတ် online ဈေးကွက်လုပ်ငန်းတွေမှာ82ရာခိုင်နှုန်းနေရာယူထားတယ်လို့စားသုံးသူဆိုင်ရာသုတေသနလုပ်ငန်းဖြစ်တဲ့ iResearch Global ကပြောပါတယ်။လုပ်ငန်းတွေမရက်ခင်ဝယ်သူတွေအတွက်အကောင်းဆုံးဝန်ဆောင်မှုပေးနိုင်ဖို့နဲ့အယောင်းဝယ်လုပ်ငန်းတွေအချောမွေဆုံးဖြစ်အောင်လို့ Amazon Online ဈေးကွက်ကိုအသုံးပြုနေတဲ့တရုတ်နိုင်ငံတွေကကုန်ပစ္စည်းရောင်းသူတွေနဲ့အနီးကပ်ဆောင်ရွက်နေတယ်လို့ Amazon ပြောခွင့်ရသူရဲ့ထုတ်ပြန်ချက်မှာရှင်းသားထားပါတယ်။ Amazon ကုမ္ပဏီကတရုတ်နိုင်ငံက Online ဈေးဆိုင်ကိုပိတ်မှာဖြစ်ပေမဲ့အိန္ဒိယနိုင်ငံပါဝင်တခြားနိုင်ငံတွေမှာတော့ Online ဈေးကွက်ကိုလွှမ်းမိုးနိုင်ဖို့အကြီးအကျယ်စူးစမ်းနေပါတယ်။
ပါကစ္စတန်နိုင်ငံနောက်တော်မဲမှာဒီနေ့မနေ့အရေးမထက်ခင်ချေဘတ်စကာတင်းကိုခွတ်ထွေရေလှူရှားသူစစ်သွေးကြွလေလို့ယူဆရသူတွေရဲ့တက်ခတ်မှုကြောင့်ရေတက်ဝင်တဲ့အများစုပါဝင်ခီးတဲ့14ယောက်သေဆုံးသွားပါတယ် ပါကစ္စတန်နိုင်ငံကစစ်ကမ်းမြို့တွေဖြစ်ကြတဲ့ခရာချီနဲ့ဂွာရာမြို့တွေကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းမကြီးပေါ်ကလူပြတ်တဲ့နေရာတစ်ခုမှာဘတ်စကားကိုတားဆီးတက်ခတ်ခံခဲ့ရတာလို့လည်းကိုရိုင်းတွေ့သူတွေနဲ့အာဏာရှင်တွေကပြောပါတယ်။ပြည်သူ့စစ်ဖွဲ့ဝင်တွေဖြစ်ဟန်ဆောင်ထားတဲ့လက်နက်ကင်20ကျော်လောက်ကကားပေါ်မှာလိုက်ပတ်လာတဲ့ခီးတွေရဲ့မှတ်ပုံတင်တွေကိုစစ်ဆေးပြီးစစ်ချက်အောက်ကိုကားပေါ်ကဆင်ခံပြီးပြစ်တက်ခံခဲ့ရတာလို့လည်းပြောဆိုထားကြပါတယ်။
လီဗျားနိုင်ငံ Tripoli မြို့တော်မှာတိုက်ပွဲတွေပြင်းထန်နေတဲ့အပေါ်လီဗျားဆိုင်ရာကုလသမဂ္ဂထိပ်တန်းတမ်တမန် Hassan Salami ကဖြစ်တင်ဝေဖန်လိုက်ပါတယ်မြို့တော်ကိုသိမ်းပိုက်ဖို့အခုလအစောပိုင်းကစပြီးတော့ဗိုလ်ချုပ်ကြီး Khalifa Haftar ကိုတစ်ဆာခံတဲ့တပ်တွေတိုက်ခိုက်နေတဲ့ကဆိုလို့ရှိရင်အပြင်းထန်ဆုံးတိုက်ပွဲတွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်တိုက်ပွဲတွေအတွင်းမှာရသ9ယောက်ထက်မနည်းသေဆုံးပြီးတော့တော်တော်များများထိခိုက်ဒဏ်ရာရထားတယ်ဆိုတဲ့သတင်းတွေရကြောင်းကုလသမဂ္ဂပြောခွင့်ရသူ Stephen Ducharish ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာဗုဒ္ဓဟူးနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်ပြည်သူတွေရဲ့နေအိမ်တွေ၊ကျောင်းတွေ၊အဆောက်အုံတွေထိခိုက်ပျက်စီးအောင်လို့လက်နက်ကြီးတွေနဲ့အဆက်မပြတ်တိုက်ခိုက်နေတဲ့အပေါ်ကုလသမဂ္ဂအပြစ်တင်ကြောင်းနဲ့တိုက်ပွဲတွေကြားပိတ်နေတဲ့အရပ်သားတွေကိုအရေးပေါ်အကူအညီပေးနိုင်အောင်လို့လူသားချင်းစာနာတဲ့အနေနဲ့အပြစ်ခတ်ရပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒီလစ်ဗျားဆိုင်ရာအထူးတန်တမန်ဟာဆန်ဆလာမီကတောင်းဆိုတယ်လို့ပြောခွင့်ရသူကပြောကြားခဲ့ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုခူအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ချိန်ညာပေးသွားတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ပန်ဆန်းမြို့မှာပြုလုပ်ခဲ့တဲ့ဝါပီသွေးစည်းညီညွတ်ရေးပါတီ UWSP ရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုပြောပြကြပါမယ်။ဝါပီသွေးစည်းညီညွတ်ရေးပါတီ UWSP ဟာတနင်္ဂနွေလောပစ်ခတ်ရဆိုင်သဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးတော့အစိုးရနဲ့သဘောထားခွဲလွဲမှုတွေရှိနေကြောင်းနဲ့တမတော်တစ်ခုရဲ့ထားရှိရေးကိုလည်းနိုင်ငံရေးအမကန်ကြီးချက်အပြေဝါရရှိမှဆုံးဖြတ်နိုင်မှာဖြစ်ကြောင်းဒီနေ့ပန်ဆန်းမြို့မှာချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာ UWSP ရဲ့ဒုက္ခရာကပြောလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကုမိုးစောကပန်ဆန်းမြို့ကနေအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပန်ဆန်းမြို့မှာကျင်းပတဲ့ဝါပြည်သွေးစည်းညွှန်ရေးပါတီ UWSP UWSA ရဲ့အင်ဂျင်ရေးတည်ဆောက်မှုနှစ်30ပြည့်အခမ်းအနားပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UWSP ရဲ့ဒုဥက္ကဋ္ဌဦးကျောက်ကောအန်ကပြောဆိုလိုက်တာဖြစ်ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားကိုဦးကျောက်ကောအန်ကပြုတ်ပါလာစကားနဲ့ပြောဆိုပြီးပြည်ပဆက်ဆံရေးဌာနကတာဝန်ခံဦးအားမီကအခုလိုပါလာပြန်ပြောဆိုပါတယ်
关于这个 NCA 的问题啊，我们佤邦也是这个跟这个政府方面有一些分歧。
NCA 呢，发展到这么多啊，苏阳呢，德波他官员们的处理啊，关系，德波啊，他处理是哈，是吧 ？NCA 部门处理这么多的干官们的事吧，那可能。ADNCA 说的以日本都在加拿大加拿大真的如何他苏阳呢代表人西开到我西开吧不说到真的如何 NCA 突破他过他的国人游戏
NCA 人们没出经验第一个结果苦路是标靶的
我们瓦邦在这个问题上跟政府一直这个啊、有这个不同的看法。
我讲的是，我对天主教讲的，正如个地地界，正如干嘛他俩单独参加都上边来的，父母嘛，非常熟，比你辛苦，年前也都干嘛他俩给你他出国了，就是比你参加都大来，湖南那也不，虽然路遥，阿恰罗。他出国不如拉到不错，各地白开不了。我讲的是咯，咱们农业水田嘛，俺们也是嘛。现在苏家港的咱们农业，虽然他来话，各地没他来话，地忙得难呢，苏家，哎，好个地忙丢不起，咱们农嘛，俺们也是嘛。
တမတော်တခုတည်းထားရှိရေးပေါ်တဘောရနဲ့ပတ်သက်လို့မင်းမြန်ရမှာဦးကျော်ကောအန်ကအခုလိုဖြေကြားပါတယ်
။တနိုင်ငံဟာတမတော်တခုပဲစီစဉ်ရတယ်ဆိုတော့ကျွန်တော်တို့လည်းသဘောပေါက်တယ်။နားလေတယ်။ဖြစ်လည်းဖြစ်တည်တယ်။ဒါမဲ့ကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင့်တိုင်းရင်းသားရဲ့ပြည်ထနာကြောင့်ဥမာသူတိုက်အင်အားမရှိတဲ့နေမင်းမှာတိုက်အင်အားမရှိတဲ့တိုင်းရင်းသားဒါမှမဟုတ်ရင်တိုက်အင်အားနေတဲ့တိုင်းရင်းသားထဲမှာဟုလက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြည်လည်လို့ရှင်ဒုဒုဝတ ိုက်ခံရပြီတူတူရဲ့အမှတ်ခံချက်မရှိတော့ဘူးကျွန်တော်တို့တပ်ကိုတိဆောက်ထားတာတော့ကျွန်တော်တို့ကိုကုလူထုကိုကူကာကွယ်နိုင်ဖို့ကုလူမျိုးကိုကူကာကွယ်နိုင်ဖို့ရှောင်ရှောင်နိုင်ဖို့ကျွန်တော်တို့တပ်တီထောင်ထားတယ်ကျွန်တော်တို့အစုရကိုတိုက်မှာမဟုတ်ဘူးပြောရင်ကျွန်တော်တို့ကတအင်းမဟုတ်သေးဘူးလေတအင်းမဟုတ်တော့ဆွေးနွေးတဲ့ကာလမှာမပီလေးလေကိစ္စတွေရှိတယ်တကယ်လို့ဒါပီလေသွားလို့ရှိရင်ကျွန်တော်တို့တတ်တီဆောက်ဖို့မလူလားဘူးလက်နဲ့ကြိုက်ဖို့မလူလားဘူးအဲ့ဒီလက်နဲ့ဝယ်လဲငွေနဲ့တတ်ကိုတီဆောက်လဲငွေကိုလူထုပေါ်မှာကိုမြတ်တုံးရင်ဒေတာနဲ့လူထုရဲ့အကျိုးရပူပြီးမှကောင်းတယ်ဒါမှမဟုတ်ကျွန်တော်တို့နေနေမိတ်အရာနဲ့နိုင်ငံရေးကြောင့်ကျွန်တော်တို့ရဲ့ခွင့်အရေးကိုတန်းတူကမဟုတ်သေးလေကြားမှာဒါကြောင့်မလို့ကျွန်တော်တို့တတ်တည်ဖွဲ့စည်းထားတာတကယ်လို့တရေရဲ့နေနိုင်ငံရေးကြောင့်ဒီအားလုံးပြည်တွေသွားလို့ရှိရင်အဲ့ဒီချိန်မှာကျွန်တော်တို့ပြန်စင်းစားမယ်ဘယ်လိုလုပ်တင်တယ်နိုင်ငံရဲ့အကျိုးရှိအောင်ဘယ်လိုလုပ်မယ်ဆိုတော့အဲ့ဒီချိန်မှာပြန်စင်းစားမယ
်ဝါဒီတွေးစည်းညွှန်ရေးတက်မတော့ UWSA ရဲ့စစ်အင်အားနဲ့ပတ်သက်ပြီးတိုက်ပွဲမရှိရင်အားလုံးကပြည်သူတွေဖြစ်တယ်လို့စစ်ပွဲရှိလာရင်ပြည်သူအားလုံးကစစ်သားတွေဖြစ်ကြောင်းဖြေကြားခဲ့ပါတယ်ဒေတာရင်းတိဆောက်ရေးလုပ်ငန်းအတွက်တက်ထုနဲ့ရာဘာစီးပွားရေးကုမ္ပဏီတွေရဲ့ယင်းနှိမ့်နှံမှုတွေကနေဗန္နငွေရရှိကြောင်းနဲ့ကလေးစစ်သားတုံးဆွဲမှုမရှိသလိုမွေးစေဝါထုတ်လုပ်ရောင်းချတာမရှိကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်၁၉ရက်နေ့ကကျင်းပတဲ့ငင်းချိုင်းရေးနှစ်30ပြည့်အခမ်းအနားမှာ UWSP ဥက္ကဋ္ဌဦးပေါ်ယူချန်ကဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်내ရရှိရေးကိုတောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုချက်မပြည့်မြောက်မီမှာလက်တက်ဖက်ကငင်းချိုင်းရေးနဲ့ဒီမိုကရေစီအလံကိုလွှင့်ထုတ်ပြီးအခြားလက်တက်ဖက်ကလက်နက်နဲ့မိမိကိုယ်ကိုကာကွယ်ရေးအလံကိုလွှင့်ထုတ်ရင်းလက်ရှိအနေအထားကိုဆက်လက်ဆောင်ထိန်သွားမယ်လို့ပြောကြားခဲ့ပါတယ်။
ဒီမြန်မာပိုင်းသတင်းတော့ခုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အာဖရိကမှာဖြစ်စီခံလာရတယ်ဆိုတော့မြန်မာစံနေနဲ့ဆိုင်တဲ့သတင်းကိုဖျောပြကြပါတယ်မြန်မာနိုင်ငံကတင်ပို့လိုက်တဲ့စံတန်းချိန်1000နီးပါးဟာစားသုံးလို့မသင့်တဲ့အတွက်ဖြစ်စီလိုက်ကြောင်းအာဖရိကကသတင်းတွေမှာဖော်ပြလိုက်ပြီးနောက်ပိုင်းမြန်မာကုန်သည်တွေဘက်ကလည်းဒီကိစ္စကိုအများဆုံးစုံစမ်းစစ်ဆေးဖို့လှုံ့ဆော်နေကြပါတယ်ဒါဟာပြပဝယ်သူရဲ့စံသူလောင်ချင်းကြာသွားတာကြောင့်အဓိကဖြစ်နိုင်ကြောင်းစံကုန်သည်တွေကပြောနေကြပါပြီဒီရိုက်ခတ်မှုကနိုင်ငံရဲ့စံတင်ပို့မှုတစ်ခုလုံးကိုရိုက်ခတ်နိုင်လို့ဒါကိုနိုင်ငံသားရေးဝန်ကြီးဌာနကအများဆုံးသတင်းထုတ်ပြန်တင်ကြောင်းစံစဘာအသင်းချုပ်တာဝန်ရှိသူတို့ကပြောလိုက်ပါတယ်အပြည့်စုံကိုတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကတင်ပို့လိုက်တဲ့ရေသွေးမမီရဲ့စံတန်ချိန်18000ကျော်ကိုအာဖရိကနိုင်ငံ Ivory Coast မှာဖျက်ဆီးလိုက်တယ်ဆိုပြီးBBC Africa သတင်းတပုတ်မှာဖော်ပြခဲ့တဲ့အတွက်ပြည်တွင်းမှာလည်းတောင်ရှိသူတွေကဒါကိုစုံစမ်းစစ်ဆေးမှုတွေစလုံးနေပြီလို့ဆိုပါတယ်။အာဖရိကကိုတင်ပို့တဲ့စံတွေကကုန်ကြစရိတ်များတဲ့ကွန်တိန်နာနဲ့ထည့်သွင်းတဲ့စနစ်မဟုတ်ပဲတမောဝမ်းအတွင်းမှာစုပုံတူလောင်တဲ့စနစ်နဲ့ပို့ဆောင်တဲ့အတွက်ဈေးနှုန်းတက်တာပေမဲ့လည်းသူ့ရဲ့စိုးကျိုးတက်ရောက်မှုကပိုများနိုင်ပါတယ်။ဒီပြဿနာရဲ့မူလအစကမြန်မာနိုင်ငံဆိုရင်လည်းနိုင်ငံသားရေးဝန်ကြီးဌာနကလုံလောက်တဲ့တုံ့ပြန်မှုတွေကိုမြန်မာစံစံလုံးတင်ကြောင်းမြန်မာနိုင်ငံစံတော်အသင်းချုပ်ဒူဥက္ကဋ္ဌဒေါက်တာမျိုးအောင်ကျော်က VOE ကိုပြောပါတယ
် DIA နဲ့ပတ်သက်လို့ trace လုပ်ရမှာရှိတယ်အဲ့မြန်မာဘလူးရဲ့တာဝန်တွေကျွန်တော်တို့ဗမာဘက်ကအပိုင်းရတာဝန်ရှိသလားမရှိဘူးလားမရှိဘူးဆိုလဲဒါဒီ pressure နေတစ်စက်နိုင်ငံသားရေးဝန်ကြီးဌာနတို့ကတစ်စက်ဒီဆက်ဆံရနိုင်ငံတွေကိုဒါရီရှင်းရှင်းလင်းလင်းလုပ်ဖို့တော့လိုတယ်ပေါ့နော်အခုကဘလူးဖြစ်နေလဲဆိုတော့ဒါကျွန်တော်တို့ကတိုင်းပြည်အနေနဲ့ဒီ impact ကဘာကြောင့်ကြီးလဲဆိုတော့ကျွန်တော်တို့ကပြန်ပြီးတော့ exporter list ထဲမှာတပြည်ချင်းရောက်ရလာတဲ့ကြာကြတော့ဒီအားကြီးတစ်ခုကတော်တော်ကိုတိုက်ခတ်မှုအရန်ကြီးတယ်လीနောက်တစ်ခုကတရုတ်မှာလည်းအခုကဝယ်လိုအပ်နေတဲ့ချိန်ဆိုတော့ဒီအားကြီးကကျွန်တော်တို့တက်ကတော်တော်စိုးစိုးဝါးဝါးတိုက်ခတ်တာဖြစ်တဲ့အတွက်ကြောင့်မလို့အချိန်စိတ်မဆိုင်တော့ပဲနဲ့လိုအပ်တဲ့အရေးယူမှုတွေသတင်းထုတ်ပြန်မှုတွေကိုအချိန်နဲ့တပြေးညီလုံနိုင်ဖို့အရင်အရေးကြီးနေတာပေါ့နော
်တမောနဲ့တမိုးတဲ့အဲ့ဒီစံတွေကိုအာဖရိကနောက်ဘက်ကမ်းရိုးတန်းဒေသတစ်လွှာဂါနာဂီနီတိုဂိုနိုင်ငံတွေကလည်းအရေးသွေးမမီရဲ့ပြဿနာကြောင့်ငြင်းပယ်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါပေမဲ့နောက်ဆုံးမှာ Ivory Coast နိုင်ငံကလက်ခံခဲ့တာပါဒီစံတွေကို Ivory Coast မြို့တော်အပိုင်ကြံကိုပို့ဆောင်ပြီးအရေးသွေးစစ်ဆေးခဲ့ရကနေအရေးသွေးမမီပဲစားသုံးလို့မတင်ကြောင်းတွေးရှိခဲ့ရတယ်လို့ဖော်ပြထားပါတယ်ကွန်တိနင့်အချိန်ကစပြီးတမောနဲ့လှဲ့လှယ်သွားလာနေရဲ့ရှစ်လတာကာလအတွင်းမှာဒီစံတွေကိုတောင်းယူထိမ့်သိမ့်တဲ့အပိုင်းမှာမြမကုံတယ်တွေဘက်ကတောင်းရှိသလားဒါမှမဟုတ်ရင်ဝယ်ယူရဲ့ကုံတယ်တွေကတောင်းရှိသလားဆိုတာကိုအခုထိသတင်းမထုတ်ပြန်သေးတဲ့အတွက်အသေးစိတ်ကိုမသိရသေးပါဘူးအခုလိုပျက်စီးသွားတဲ့စံတွေဟာမြမစိတ်ကံမှာ2018ဆယ်လပိုင်းကတင်ခဲ့ရပြီးကုန်တင်အပြီးမှာမိုးရွာခဲ့တဲ့အတွက်တမောကုန်ကန်းအဖုံးပိတ်ချိန်ကျန်ကျသွားတာကြောင့်မိုးဆူခဲ့ရရှိကြောင်းအမည်မဖော်လိုတဲ့စံကုန်တယ်အသင်းအဖွဲ့ဝင်တဦးက VOE ကိုပြောပါတယ် အခုလိုဖြစ်လာပြဿနာကြောင်းစံဝယ်ယူရဲ့ပြပကုံတွေလက်ထဲမှာကြာရှည်တူလောင်ထားတာမျိုးမဖြစ်အောင်အစိုးရကနားလည်မှုကြီးတူကြီးလှုပ်ဆောင်ပြီးစားသုံးသူကိုတိုက်ရိုက်ရောင်းချရဲ့စနစ်ကိုကျဉ်းသုံးသင့်တယ်လို့ကုံတွေကြားမှာပြောဆိုနေရလဲရှိပါတယ်။အဓိကတော့ဘယ်နီးလမ်းမဲ့တုံးမြမဘက်ကစံမတင်ဖို့မီစစ်စေးရဲ့အပိုင်းကိုလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကစက်မှတ်ဆောင်ရွက်ပြီးအရေးအသွေးတက်တင်မှတ်တမ်းယူထားတဲ့ကြောင်းအစိမ်းရောင်လမ်းစိုက်ပျိုးရေးပညာပေးအဖွဲ့ကစိုက်ပျိုးရေးပညာရှင်ဦးသိန်းစုမင်းက VOE ကိုပြောပါတယ်
။ဒါ dangerous rise ဆိုပြီးတော့ပြောလိုက်တယ်ဗျာအဲ့လိုအနေအထားမျိုးမှာဟိုဘာမှမသိရတဲ့သူတွေအနေနဲ့ဖတ်လိုက်တဲ့အခါမှာကြပါဖြစ်တယ်ဆိုရင်မြန်မာနိုင်ငံကဆိုင်တဲ့စဘာတွေမှာကပုဒ်သေအာနိသင်တွေအရန်များနေလို့ဆိုတဲ့သဘောမျိုးသွားပေါက်တယ်လေအဲ့လိုမျိုးဆိုရင်ကျန်တဲ့နိုင်ငံတွေကဝယ်ဘူးရပါတော်တော်လေးတွန့်သွားတော့မှာကြည့်ကြည့်ကြည့်မောင်ဖဲနဲ့လိုအပ်ချက်ရအခြားနိုင်ငံတွေပို့လိုက်တဲ့ကုန်တွေလည်းရှိမှာပဲဒါတားလို့မရဘူးလေဘာလို့လဲကျွန်တော် open market လောက်ထားတာကိုဒီ demo မတင်ခင်မှာဟိုလိုအပ်တဲ့စစ်စစ်တဲ့အပိုင်းပေါ့နော်အဲ့ဒါကိုတပ်ပါတီတစ်ခုနဲ့ပေးတာပေးတာပြီးအဲ့တပ်ပါတီကနေပြီးတော့အကုန်လုံးစစ်ပြီးတော့မှသူရဲ့တက်မဲ့ချက်နဲ့ကန့်ညီပါတယ်ဆိုတဲ့အနေအထားကျတော့မှသူကသွားပေါ့နော်အဲ့ data တွေအကုန်လုံးဒီဘက်ကသိမ်းထားမှာသူပြန်လာဖြစ်လာရင်အဲ့ sample နဲ့ဒီဘက်ကစစ်ထားတဲ့ sample နဲ့ပြန်တိုက်စစ်ပြီးတော့မှဟိုပြန်အဖြေထုတ်လိုက်မယ်ဆိုရှင်ဒါဘသူရဲ့အားနဲ့ကျက်လဲဆိုတာပို့ပြီးတော့ပေါ်လွင်သွားလိမ့်မယ
်တမောနဲ့စံဝယ်ယူသွားတဲ့သူတွေဟာအာဖရိက၄နိုင်ငံကိုကုန်မချပဲလှည့်ပတ်နေတဲ့အတွက်အချိန်ကြာကြာတူလောင်ထားတဲ့အနေအထားကြောင့်စံဝယ်ယူရတဲ့သူတွေဟာဒီကိစ္စမှာအဓိကတောင်းရှိရဆိုတာရေပူကယူဆနိုင်ကြောင်းကနဦးသတင်းရေးသားခဲ့တဲ့ BBC သတင်းတောင်းနဲ့သတင်းဖော်ပြခဲ့တဲ့အာဖရိကသတင်းအေဂျင်စီပြီးတော့အဲ့ဒီတမောအတွက်စံရောင်းပေးခဲ့တဲ့ပြည်တွင်းကုမ္ပဏီတွေကိုလည်းစုံစမ်းနေတဲ့အကြောင်းစံကုန်သည်များအသင်းအထွေထွေအတွင်းရေမှုဦးရဲမင်းအောင်ကသူ့ရဲ့ Facebook Internet ဆာမင်နာမှာအပိလာ၁၈ရက်မနက်ပိုင်းကရေးသားခဲ့ပြီးအသင်းအနေနဲ့လည်းမကြခင်သတင်းထုတ်ပြန်သွားမယ်လို့ပြောပါတယ်
ဖြစ်ရတဲ့နောက်ကိုသောထက်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထဲမှာနစ်ဆန်တရက်နေကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းကိုပြောပြကြပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘောင်းတကြီးရွာတွင်မြန်မာနစ်ဆန်တရက်နေကညာဘက်ကပစ်ခတ်မှုတွေကြောင့်ရွာသားနှုတ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရွာလုံးကျွတ်နီးပါးစစ်ဘေးတန်းရှောင်နေကြရပါတယ်။ဒီပစ်ခတ်မှုကဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမဟုတ်ပဲမြန်မာစစ်တပ်ဘက်ကပစ်ခတ်တာလို့ဒေသခံတွေနဲ့ရခိုင်တပ်မတော် AA ဘက်ကပြောပေမဲ့မြန်မာတပ်မတော်တောင်ပေါ်ရှိသူတွေကတော့ AA နဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းတော့နိုင်ကွင်းသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနှစ်သိကူနှစ်ဆန်းတရက်နေ့မနေ့ညကမြောက်ဦးမြို့နယ်ဘောင်းတို့ကျေးရွာမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရှိခဲ့ပြီးကျေးရွာသားလူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဘောင်းတို့ရွာခံတို့ကပြောပါတယ်
။အင်ဂျင်နီယာလက်နက်ကြီးကြားပြီးတော့ဟိုလက်နက်ကြီးအစထိမှန်ပြီးတော့နှစ်ယောက်သမီးနဲ့တရက်ပဲသမီးက၁၄နှစ်လောက်ရှိနေသူအဖေနှစ်ယောက်ကဒဏ်ရာပြင်ထန်ရတာပေါ့။အဲ့မြောက်ဦးရှိုံမှာနှစ်ယောက်လုံးပဲဒီကလူတွေကလမ်းချောက်ပြီးတော့ပြေးကြတာလေ။အကုန်လုံးတစုလေးယောက်တစုအဲ့လိုသွားပြီးတော့သူတို့ပြေးနေတာတော့ပြေးလိုက်တယ်။မနေ့ကနေမနေ့၄၀လောက်ကစားပြီးတော့မနေ့၄နာရီလောက်ကြီးအပြန်လန်ဖြစ်ပြတော့မှမရှိဘူး
။တန်းနေကြီးကြီးထိမှန်ခဲ့တဲ့ဘောင်းတို့ရွာသားဦးမောင်သွန်းအင်းနဲ့အသက်၁၄နှစ်အရွယ်သမီးဖြစ်သူမထေသေးအောင်တို့ကတော့အခုမြောက်ဦးစေယုံမှာစေဝါကူသခံနေရပါတယ်။ဒီပြေးကမှုတွေကြောင့်ပဲဘောင်းတို့ရွာကရွာသူရွာသားတွေရွာလုံးကျွတ်နေပါမြောက်ဦးမြို့ပေါ်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့မြောက်ဦးမြို့ရေးပေါ်ကူညီရေးဖွဲ့ဝင်ကိုသွန်းနေဝင်းကပြောပါတယ
်နှစ်ဖက်တိုက်ပွဲပါညာဖြစ်တာမဟုတ်ဘူးဘောင်းတို့ရွာကအကုန်လုံးထွက်ပြေးလာရတဲ့အခြေအနေရှိပါတယ်အခုအောင်မင်္ဂလာမြို့တိဆိုတဲ့ရက်ကွက်တစ်ခုရှိတယ်မြို့တိကိုပရိယတိစာတင်တိုက်ဆိုပြီးတော့အဲ့ဒီမှာလူဦးရေ300လောက်ဖြစ်နေရင်းနဲ့စစ်တပ်ကလမ်းကိုလည်းပိတ်ထားတယ်လမ်းပိတ်ထားတော့ဟိုရေကြောင်းနဲ့ဆက်လေတွေနဲ့လာတယ်လို့ရှိတယ်
ဒီပြစ်ခတ်မှုမှာတပ်မတော်ဘက်ကတဖက်ဆက်ပြစ်ခတ်တယ်လို့ရွာသားတွေကပြောနေပေမဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကတော့ရခိုင်တပ်တော်အေအေနဲ့စိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးအရသားတွေထိခိုက်မှုမရှိဘူးလို့ခုလူပြောပါတယ်
ညတော့ကပြစ်ခတ်မှုနည်းနည်းပါပါပဲဖြစ်တာပါညတော့ကကျွန်တော်တို့ဒီရာဟုဘောင်းကနာမှာတော့ဆိုင်ရင်ဌာနချုပ်ရှိတာပါဆိုင်ရင်ဌာနချုပ်ကိုအေတောင်းကျမ်းနေဖွဲ့ရပေါ့လာပြီးတော့မှဆက်ဌာနချုပ်ကိုလာဖြစ်တာကိုပြေးပြန်ပြေးရပေါ့ကျွန်တော်တို့ကလည်းပြန်ပြစ်ခတ်မှုပါညဒီလောက်ပါပဲခါးတွေပြင်းထန်ရှိမရှိအောင
်ရခိုင်တပ်တော်အေအေကတော့မနေ့ကဘောင်းတို့ရွာမှာတိုက်ပွဲဖြစ်ပွားမှုမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မဖြစ်ဘူးမဖြစ်ဘူးဘာတိတ်ကွေးမှလည်းအဲ့ဒီမှာမဖြစ်ဘူးကျွန်တော်တို့လူတွေလည်းဘယ်သူမှလည်းသွားပြီးတော့မဖြစ်ဘူးအဲ့ဒီနေရာမျိုးမှာအဲ့ဒါကသူတို့တိုင်းရင်ပုံခုရဲ့ကြားနေရတက်တဲ့သူတွေကနေပြီးတော့အရသာတွေကိုအေအေမြင်ပြီးတော့မှအဲ့လိုမျိုးဖြစ်နေခိုင်ဆိုလို့ရှိရင်အကောင်လုံးအေအေလို့ပဲမြင်နေတာသူတို့ကဒီအရသာရွာတွေကိုတမင်တာအကြောက်ကြရဲနှောင်းမောက်သွားဖို့ဆိုသူတို့အဲ့လိုမျိုးလုပ်နေတာ
ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကလည်းဘောင်းတို့ရွာတွင်ပြစ်ခတ်ခံရမှုကြောင့်ကြေးရွာသားတို့ထိဆုံးပြီးဂျန်တဲ့သူမှတန်ရာပြင်းထန်စွာရရှိခဲ့ပါတယ်ဧပြီလ16ရက်နေ့ကြံတက်နေ့မှာလည်းမြောက်ဦးနဲ့မင်းပြားဆက်ပန်းမြောင်းရှီချောင်းဘက်မှာသမတော်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးသမတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်းမှာမြမသမတော်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်သက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွင်အရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုတွေပုံမှုများပြားလာနေပါတယ် 2018ခုနှစ်နိုဝင်ဘာလကငါစပြီးတော့2019ခုနှစ်ဧပြီလအထိရခိုင်ပြည်နယ်တွင်မြမတမတော်နဲ့အေအေတို့တိုက်ပွဲကြောင့်စစ်ရှံဥယျ 3,000 နီးပါးတိုးပွားလာနေပြီးအကူအညီပေးဆောင်ရေးမှာအာဏာပိုင်တွေကလည်းကန့်သတ်မှုတွေရှိလာနေတာကြောင့်စားရောက်နေထိုင်ရေးမှာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
။မြောင်းမြို့နယ်မှာမင်းညားကပြစ်ခတ်မှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့ဗီဒီယိုသတင်းတော့နိုင်ခွန်းအိမ်သတင်းပေးပို့ထားတာဖြစ်ပါတယ်။အခုတခါတော့ပြည်သူနိုင်ငံဘက်ကသတင်းတပုတ်ကိုပြောပြကြပါမယ်။ပြည်သူနိုင်ငံ Paris မြို့ကအထင်ကြီး Notre Dame Cathedral ဘုရားကျောင်းအကြီးအကျယ်မီးလောင်ပျက်စီးသွားပြီးနောက်တစ်နေ့မှာပဲအထင်ကြီးအမွေနဲ့တခုဖြစ်တဲ့ဒီဘုရားကျောင်းပြင်ဆင်နိုင်ရေးကုန်ကျမဲ့ဒေါ်လာတန်းနဲ့ချီအတွက်အလူငွေတွေထည့်ဝင်မယ်ဆိုတဲ့ကြေညာမှုတွေလည်းရှိနေပါတယ်။ဘုရားကျောင်းတွေကအဖို့တန်ရှေးအောင်မွေနစ်တွေကိုတော့မီးပေးလွတ်ရာရှေးပြောင်းနိုင်ခဲ့ပါတယ်။မတော်ဆမှုအဖြစ်တောင်းဝန်ရှိသူတွေယူဆနေတဲ့မိလောင်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလည်းစတင်နေပြီဖြစ်ပါတယ်။ဒီအကြောင်းကိုတော့ပြည်သူနိုင်ငံ Paris မြို့ကနေ VOA သတင်းတောက် Lisa Bryant သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ထောင်နဲ့ချီတဲ့ Paris မြို့ခံတွေနဲ့ကမ္ဘာလက်ခီးသွားတွေဟာသူတို့မျက်နှာတံဖိုးထားလာတဲ့ဘာသာရေးအရာလဲအထွတ်အမြတ်ဗိမာန်တစ်ခုဖြစ်တဲ့ Notre Dame ဘုရားကျောင်းမီးလောင်ခဲ့တဲ့အပေါ်ပူဆွေးတော့ကရောက်တာကိုပြသတဲ့အနေနဲ့ဧပြီလ16ရက်နေ့ကလမ်းတွေပေါ်ထွက်ပြီးတော့ဆူယုံခဲ့ကြပါတယ်။ပြင်သစ်တော်လာရေးနဲ့ဒုတိယကမ္ဘာစစ်တမ်းတွေကိုပါရှောင်လွှဲနိုင်ခဲ့တဲ့ Notre Dame ဘုရားကျောင်းဟာကြောက်စရာမိဘကိုတော့မရှောင်လွှဲနိုင်ခဲ့ပါဘူး။ပြီးခဲ့တဲ့နှစ်ပိုင်းလောက်ကပဲအနှစ်850ပြည့်နှစ်ပတ်လည်ကိုတာယာညင်းမြောင်းတဲ့အတန်းတွေရှိတဲ့ခေါင်းလောင်းတစ်တွေသတ်ဆင်ရင်ကျင်းပခဲ့ကြပါသေးတယ်။ပါရီမြို့သားနီကိုလတ်စ်ကိုနီကအခုလိုပြောပါတယ်
။ Wow, I feel very devastated of course
because ကျွန်တော်အတော့ကိုယူကြုံးရဖြစ်ရပါတယ်။ဒီတမန်ဝင်ဗိမာန်ကြီးကကျွန်တော်တို့လိုပါရီမြို့သူမြို့သားအလုံးရဲ့ဘဝအစိတ်ပိုင်းအဖြစ်အမြဲရှိနေကြတာပါ
။ကဘာလက်ခီးသွားတဲ့အနေနဲ့လဲ Notre Dame ဘုရားကျောင်းဟာတိတ်ကိုယဉ်နေလာတဲ့သင်္ကေတတစ်ခုပါ။ဘယ်ဘာသာဝင်မဆိုပါရီကိုရောက်ရင်ဒီဘုရားကျောင်းကြီးစီကိုမဖြစ်မနေအရောက်လာကြည့်ကြတာပါ။ပရတင်းကခီးသွားဧည့်သည်ကိုရိုနာကအခုလိုဝန်နစ်ကပြောပါတယ
် something is meant to be eternal
တချို့အရာတွေကထာဝရစင်တည်မြဲနေရမယ့်အရာတွေဖြစ်ပါတယ်ဒီလိုမီးလောင်သွားရတာကတော့အဖြစ်ဆိုးကြီးတစ်ခုပါပဲရှင
် April 15ရက်နေ့ညနေခင်းမှာစပြီးတော့လောင်ကျွမ်းခဲ့တဲ့မီးညွန့်တွေခက်မြန်မြန်ပြန့်နှံ့သွားခဲ့တာပါအထဲမှာပိတ်မိနေတဲ့လူတွေကိုလည်းကယ်ဆယ်ရေးလုပ်သားတွေကယ်ထုတ်ပေးနိုင်ခဲ့ပါတယ်မီးလောင်မှုကြောင့်လူတဦးတယောက်မှအသက်မဆုံးရှုံးခဲ့ရပါဘူးပြင်သစ်မိသက်သမားဟောင်းကြီး Philip Fagwood ကအခုလိုရှင်းပြပါတယ်
puisque les escaliers sont très étroits en colimaçon
donc ဆိုတော့အဲ့ဒီကကြောင်လင်တွေကတွေဟာတိတ်ကျင်းတဲ့အတွက်လေးလံနဲ့မိသက်ပိုက်တွေနဲ့မိသက်ပစ္စည်းတွေတဲပြီးတော့တက်ရတာတိတ်ခက်ပါတယ
်အချိခိုက်မရှိပဲကြံခဲ့တဲ့ပစ္စည်းတွေထဲမှာဖခင်เจ้าမှာအထွတ်မြတ်အထားဆုံးဖြစ်တဲ့ယေရှုခရစ်တော်ကိုကားစင်တင်းချိန်မှာခေါင်းကိုဆုပေးခဲ့တယ်လို့အစဉ်အလာလက်ခံယုံကြည်ထားကြတဲ့ဆုခက်သရဖူနဲ့ပြင်သစ်ဘုရင်ကိုဆက်မြောက်လူဦးဘုရင်ရဲ့73ရာစုခေတ်ကဝတ်ဆင်ခဲ့တဲ့ဝတ်စုံတို့လည်းပါဝင်ပါတယ်အစ္စတာဘောရောရမတိုင်ခင်တပတ်အလိုမှာဖြစ်ပွားခဲ့တဲ့ဒီဖြစ်ရာကြောင့်အထိနာနေခဲ့ရတဲ့ပါရီမျိုးကြီးအတွက်အဖြစ်ဆိုးတွေထပ်တိုးသွားစေခဲ့တာပါ2015ခုနှစ်ကပါရီမျိုးမှာအကြမ်းဖက်တိုက်ခတ်မှုဖြစ်ခဲ့သလိုလက်တလောမှာပဲအဝါရောင်အင်းညီဖို့ဆန္ဒပြသူတွေကြောင့်ပါရီမျိုးရဲ့အလားတရားတွေပျက်စီးပြီးနိုင်ငံတော်စေဝံကွဲပြားမှုတွေဖြစ်ပေါ်စေခဲ့ပါတယ်ပါရီမျိုးသူတို့ကလည်းသူ့ရဲ့မျိုးလင့်ချက်ကိုအခုလိုပြောပါတယ
် This is part of our history.It's like our history.
ကျမတို့တော်တော်ကတမိုင်းဝင်ကိစ္စရပါရှင်။ကျမတို့ရဲ့တမိုင်းပျက်စီးသွားတာနဲ့တူပါတယ်။နောက်ပြီးကြရင်တော့ဘုရားကျောင်းကိုပြန်ဆောင်မယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့ကပြင်သစ်တယ်လေ။ပြင်သစ်ဖြစ်ရတာကိုလည်းဂုဏ်ယူတယ်။ကျမတို့တမိုင်းအတွက်လည်းဂုဏ်ယူတယ်။ဒါကြောင့်မလို့ဘုရားကျောင်းကိုပြန်ဆောင်ရမှာသိကြပါရဲ့ရှင်
။ဘုရားကျောင်းပြန်တည်ဆောက်ဖို့နှစ်တွေနဲ့ချီကြပါလိမ့်မယ်။ဒါပေမဲ့လည်းကျောင်းဆောက်လို့ရဲ့အလူငွေတွေကတော့ဝင်လာနေပါပြီ။စီးပွားရေးလုပ်ငန်းတွေနဲ့ကုမ္ပဏီတွေကဒေါ်လာတန်းနဲ့ကြီးလိုမယ်လို့ကြေညာထားပါတယ်။အစိုးရကလည်းဖျားချောင်းပြန်လည်တိဆောက်ရစ်အတွက်ဒေါ်လာတန်းနဲ့ချီရထားတာဖြစ်တဲ့အတွက်ပါရီမြို့သူမြို့သားတွေကတော့မဝေးတော့တဲ့အနာဂတ်ကာလမှာ Notre Dame ဖျားချောင်းကြီးပြန်ပြီးတော့နှုတ်ထားလာလိမ့်မယ်လို့မျှော်မှန်းနေကြပါတယ်ရှင်
။နောက်လောင်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့စီဇန်ဒုတိယပိုင်းကိုတင်ဆက်သွားမှာဖြစ်ပြီးတော့အဲ့မှာတော့ပတ်စင်ချမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောကကဏ္ဍတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါဗီမြန်မာပိုင်းရဲ့အစီအစဉ်ရဲ့2019ခုနှစ်ဧပြီလ18ရက်ကြာသပတေးနေ့ညပိုင်းအတန်လဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line number 1925 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုညပိုင်းထုတ်လွှင့်မယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
ဒီလမ်းဖောက်လိုက်လို့ရလာမဲ့အကျိုးအမြတ်ဟာဘယ်စီကိုတွားနေလဲဆိုတာအဓိကကြားတယ်။ဒါကိုအဓိကသိထားအောင်လို့
ပတ်စင်တိုင်းရင်သတင်းတော်အစီအစဉ်မှာဒီအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ကျတော့ဒီတဲကမှအရင်ဆုံးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့လေကြောင်းနာတာအကြောင်းအပိုင်းတကိုတင်ပြပေးမှာပါ။လေကြောင်းနာတာကရာသီပြောင်းတာစားတောက်နေထိုင်တာတွေနဲ့ဆက်ဆက်နေပြီးတော့မြန်မာနိုင်ငံမှာအဖြစ်များတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။ဘာတွေကြောင့်ဒီလေကြောင်းနာတာအဓိကဖြစ်ရပြီးဘယ်လိုကာကွယ်နိုင်ပါသလဲ။ဒီအကြောင်းကိုတော့နားနှာခေါင်းလည်ကြောင်းအထုကုဒေါက်တာတိန့်ထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့နားနှာခေါင်းလည်ကြောင်းအထုကုဆရာဝန်ကြီးဒေါက်တာတိန့်ထွန်းခင်ဗျာကျွန်တော်တို့ဒီလေကြောင်းနာတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
ဟုတ်ကဲ့ကျွန်တော်ဒီမှာတော့လေကြောင်းနာတာကတော့တော်တော်လေးဖြစ်များပါတယ်အဲ့ရာသီဥတုအပြောင်းလဲတွေကလည်းညောင်ပြမှာဖြစ်တာတွေများတယ်နောက်တစ်ခုကအစားတောက်လေအနေထိုင်ရလဲအဲ့ဒါလည်းအားလုံးပတ်သက်တဲ့ဆိုတော့လေကြောင်းနာတာတော်ဖြစ်နေကြပါတယ်ကျွန်တော်နားနှာခေါင်းလေကြောင်းဆရာဝန်ကြီးရောမဟုတ်ဘူးဒီရိုးရိုး GPC ကန်းတို့ဒါမှမဟုတ်ကျွန်တော်တို့ဒီနားနှာခေါင်းလေကြောင်းဆီဥမှာဆိုလို့ရှိရင်လည်းတော်လာပြကြပါတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီလေကြောင်းနာတာကဘာကြောင့်အဓိကဖြစ်ရလဲဆရာကြီး
အများဖြစ်တော့ဒီလေကြောင်းနာတာကတော့လေ virus infection ဖြစ်တာများပါတယ် virus infection ကဥပမာဖြစ်တုတ်ကွေးတို့ကတော့ရိုးရိုးသမာဖျားတို့ virus infection ဖြစ်ပြီးတော့ကိုယ်လက်ကိုက်တဲ့နှာစီးတယ်ဒါတွေကနေပြီးတော့သစ် bacteria infection ဝင်တာပေါ့နော်အများဖြစ်တော့အာသီးရောင်တာအာသီးမှာ bacteria ဝင်ဖို့ဖြစ်ဖို့များတာပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလေကြောင်းနာတဲ့ရောဂါဖြစ်နိုင်သလားဆရာ
လေကြောင်းနာတာတနည်းအားဖြင့်ဖြစ်ရတဲ့ကြောင်းရင်းတွေကအဒီမဟုတ်ပင်နဲ့အကောင်မှလည်းအနာလေးဖြစ်ပြီးတော့ဖြစ်တတ်တာရှိတယ်။ဒါမှမဟုတ်လို့ရှိရင်အကောင်ကင်ဆာတို့အဒီကင်ဆာတို့ရှာရင်းကင်ဆာတို့အဲ့လိုကင်ဆာကြောင့်ဖြစ်နေတယ်။ဒါမှမဟုတ်ရှိရင်ခုနောက်ပိုင်းကလေးတွေကလေ50 years ဆိုတဲ့လေစုစုနာပေါ့ကလေးတွေစုစုနာကြောင့်လည်းအကောင်ကြောင့်တတ်တယ်ပေါ့နော်လက်ကြောင်းနာတယ်။နောက်ဆုံးကတော့အကောင်ကတစ်ခါကျရင်ထိခိုက်ရှာနာတယ်များတယ်ဗျာ။ဥပမာအယူဆတာတို့တစ်ခုခုပါလေခုစားတာမှရှာသွားတာဖြစ်နေဖြစ်တတ်တယ်။အကောင်ခုထိုးမိရင်ဖြစ်တတ်ပါလေ
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောရှိသေးလားဆရာကြီ
း။အော်တန်အိုးရောင်တာကတော့ခုနပြောလို့အကောင်ရောင်တာပြီးတော့ဆက်တိုက်အောက်ကိုဆင်းသွားတာပေါ့နော်။နောက်ဆက်တွေပူဖြစ်သွားတဲ့အော်လေချောင်းဘက်ကိုဆင်းသွားတာပေါ့နော်။လေပြုံဘက်ကိုဆင်းသွားရှင်တော့လေပြုံဘက်ကတန်အိုးပေါ့နော်။အတန်အိုးရောင်တာဖြစ်တတ်ပါ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီဖြစ်ရတဲ့အကြောင်းရင်းအများကြီးရှိတဲ့အတွက်ကာကွယ်နိုင်တဲ့အနေအထားကရောဘယ်လိုရှိလဲဆရာကြီး
။တို့ကွေးတို့အသီးရောင်နာတို့ဖြစ်တတ်ဟောကာကွယ်ဖို့ကတော့ဖြစ်လေဖြစ်တတ်ရှိတဲ့အချိန်ဒီမှာလေခုကပထမဆုံးအရေးကြီးပါတယ်အိမ်မှာမယ်စားမစားမယ်ဒါဆိုလို့ရှိရင်တော့ခုကမှုရှိရဆိုတော့ကာကွယ်နိုင်အသင့်အတွင်ပေါ့နော်ဟိုတခါကြလို့ရှိရင်နည်းနည်းလေးဖြစ်ပြီးတော့တချို့တယောက်နှစ်ယောက်ဖြစ်ပြီးတော့ကိုကအနေနဲ့မှန်လိုက်လို့ရှိရင်ခုဒီမှာဒီလိုဗိုင်းရပ်စ်ဖြစ်ပြီးတော့လည်းတရက်နှစ်နဲ့ပျောက်သွားတာပါပဲအဲ့လိုနည်းနဲ့ပဲကိုယ်ကဘက်တီးရီးယားအင်ဖက်ရှင်ကိုကာကွယ်နိုင်ပါတယ်။နောက်တစ်ခုကတော့အာဒီခန့်ခိုက်ရောင်တတ်တဲ့လူတွေကအာဒီဒေးမှာပြည့်တယ်ရတယ်ဗျာ။အဲ့ပြည့်တယ်တဲ့လူရှိရင်တစ်ခါပြည့်တယ်ပြီးရင်နောက်တစ်ခါခန့်ခိုက်ပြည့်တယ်တဲ့အဲ့လိုမျိုးလူတွေကြတော့အာဒီကိုဖြတ်ထုတ်ဖို့လိုတဲ့အဆင့်ကြီးဖြစ်လာတတ်တယ်။အဲ့လိုမျိုးပေါ့နော်။အာဒီရောင်နေအာဒီဒေးမှာပြည့်တယ်လေပြည့်တယ်ပြီးတော့ဟိုလူတွေအသက်အန္တရာယ်ကိုလေအသက်ရှူပြုံပိတ်တာတို့ဒုတိယလေးပြုံပိတ်တာတို့အဲ့ဒါကအရန်ကိုလူအတန်းအနေဖြစ်တဲ့ကြောင့်မလို့ အာဒီရောင်းတာကိုလည်းတော်တယ်ဗီးမဆက်ပြရမနေဘဲနဲ့တိကျကြီးဆက်ပြီးကုတင်တယ်လို့ပြောကြမှာဟုတ်ကဲ့ဆရာရေနောက်တစ်ခုကဒီအာကောင်နာရာနဲ့ပတ်သက်လို့ဆရာအာကောင်မှာအနာဖြစ်တာပါဆရာနော်အာကောင်မှာအနာဖြစ်တာကတော့ common လေးကတော့ virus abscess ulcer
နော်အဲ့လိုမျိုးတချို့တွေကစတက်အာဆာလို့ပြောရကြသူတို့ပြခွဲပြီးသားလူနာတွေနောက်တချို့တွေကအိမ်နဲ့ဟိုဘာလဲဝေးတဲ့ခါကျစိတ်နဲ့တက်နေရတော့သူမှာစတက်စကူးဖြစ်တဲ့ဆိုတော့သူအဲ့လိုမျိုးအာဆာလေးဖြစ်တဲ့ဒါမှမဟုတ်ရှင်လဲဟိုလုံညာတဲ့လူနာတွေအဲ့လိုမျိုးဆိုရှင်တော့ခုကကြာတော့စတက်အာဆာလေးဖြစ်တဲ့ဟုတ်ကဲ့ဆရာကြီးနောက်ဒီရေခဲရေတောက်တာမျိုးတို့အဲ့ဒါတွေကပတ်သက်မှုရှိလား
young young at the down young at the Alunchet. He gave it a Madeen, one of Gorsens of Shadow, he gave you. Down Morrison, Gua, he gave you sense of Shibu. I didn't young at the Duaro, he gave it down Palm Shibau. Oh, I do a day to a five chimney as well. I do a chimney, chain ไอ้ยาเลือดใช้นี่คุณดีๆว่าบ่เนาะอย่างน้องอ่ะตัวคณะคณะอาดีพี่เตยไปแล้วปอกไปแล้วไอ้ใช้นี่ไอ้ใช้นี่นี่มาอสาหาวเลยเหมือนเนาะแต่แกเนี่ยโทษเสียนั่นเลยถอดตัดเลยไอ้อะไรမျိုးผิดตัดแต่ดูกะก็อเมรันกูเนี่ยไม่เตยได้สาบ่เนาะทีเกยอยู่มาหมดตะชู่ไม่เตยได้สาอีสิเนาะตะชู่สีจอมหมดตะชู่อโจญ้าได้สาโหลตะชู่สีไม่เตยแล้วไอ้กูเนี่ยไม่เตยได้สาโหล
ชาวมันไอ้ไม่ชาวชินเนาะอดีตคณะปูยองตัดแต่วะเนาะโอเคแล้วตะคั่วแคนเซอร์เนี่ยปัดตะโลว่าเสียไอ้คาวะเนเน่นี่ถ้าซินแคนเซอร์ก็ยังไม่ยีจีอ่ะเลยตะชู่แคนเซอร์เนี่ยก็ผิดตะเนี่ยบ่มุจิก็มะนาตัดปูจ้ะตะชู่แคนเซอร์นี่จ้ะแล้วชายีไม่แคนเซอร์จ้ะยันนาแล้วจ้ะแล้วจังบ่รู้เลยตะชู่นี่ก็มะนาลุษิงโอแคนเซอร์นาลุษิงแคนเซอร์บ่ฮู้สู้แล้วไอ้ลูกไดเรกเตอร์ครูไม่เอาดีอากองมาเลยแล้วจังบ่รู้
ော်မူတည်ပြီးတော့တချို့နေရာမှာကျတော့ nerve ending တွေကိုနောက်ပါ nerve ending တွေက exclude သွားတယ်ဖြစ်တော့ရှင်အဲ့ဒါခုထိတန်းတဲ့ခါရောင်းလာတာရှာရင်းပိုင်းက cancer တွေကျတော့လေဘိုးအဆောင်မျိုးမရအောင်အရနာတာပဲရှာလို့တမ်းတွေနာတယ်ဗ
ျဟုတ်ကဲ့ဆရာကြီးဒီကာကွယ်နေတဲ့အနေထားတော့ခက်တာပေါ့ဆရာနော် cancer အတွက်ကျတော
့ okay cancer အတွက်ကျတော့ကျွန်တော်တို့ကအဲ့ဒီ detection မှာတော့အစစပြုခြင်းပြီးတယ်ဆိုရှင်ကျွန်တော်တို့အကားကယူပြီး stage 1လောက်2လောက်ဆိုရှင် surgery လုပ်လို့ရတယ်လေအဲ့လိုမျိုးကတော့ကောင်းပါလေ cancer ကိုကာကွယ်နိုင်ဖို့ကတော့အားကောင်းတဲ့မှာရှာ cancer တွေကျတော့အများဖြင့်အရက်မတောင်းနဲ့ဆေးရည်မတောင်းနဲ့ကုန်းစားနဲ့ပါးစပ်ကိုလေအားကောင်းလေတသက်ရှင်ရှင်ထားမယ်ဆိုရင်တော့အကောက်ကိုရေးပါပဲအဲ့လိုမျိုးဖြစ်ခဲ့ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အမင်းစီစဉ်တင်ဆက်တဲ့ကျမကြီးကနာကိုနားဆင်ကြရတာဖြစ်ပါတယ်။ထိုင်းရင်တဲ့အစီအစဉ်ကိုတင်ဆက်ခင်မှာဥောက်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာပါ။ပြီးပါကျွေးမီဒေါ်လာတန်ပေါင်း 1,000 ကျော်ရှိတာကိုအတိုးပေးနိုင်ဖို့ပြန်ဆက်နိုင်ဖို့ NLD ဆိုရကချိုးပန်းနေပုံနဲ့တရုတ်ကျွေးမီဖြစ်စည်းတဲ့နိုင်ငံတွေအကြောင်းဥောက်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူဒီတစ်ပတ်မှာတင်ပြပေးထားပါတယ်ခင်ဗျာ။
မြမပြားအကျွေးနုံထဲမှာနေနေတဲ့အတွက်အကျွေးနုံကိုပယ်ရှားပြီးအကျွေးဖိစီးမှုမရှိအောင်အတန်တန်ကြိုးစားနေရတယ်လို့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးစိုးဝင်းကလွန်ခဲ့တဲ့ဒီဇင်ဘာလတရက်နေ့ကရန်ကုန်မှာကျင်းပတဲ့မြမကုံသွေးရေးပွဲတော်မှာပြောသွားပါတယ်ပြပကျွေးမီဒေါ်လာတန်ပေါင်း 1,000 ကျော်ရှိတာကိုပြည်သူ့ငွေစည်းရုံးကော်မတီအစည်းအဝေးမှာပေါ်ပြကြောင်းသိရပါတယ်ဒီတော့တွင်ဒေါ်လာငွေတန်ဖိုးတက်နေပြီးကျငွေတန်ဖိုးကျဆင်းနေတာကြောင့်ဆန့်ရမယ့်အကျွေးပမာဏဟာ90ရာခိုင်နှုန်းလောက်တိုးပွားလာသလိုဖြစ်နေပါသေး။နိုင်ငံခြားချင်းငွေနဲ့အကောင့်တွေပေါ်တဲ့စီမံကိန်းတွေမပြီးမပြတ်မအောင်မမြင်ဖြစ်နေရင်အကျွေးနုံထဲမှာနေနေအောင်ပါပဲလို့ဝန်ကြီးဦးစိုးဝင်းကပြောသွားပါသေး။နိုင်ငံခြားကျွေးမီဒေါ်လာတန်း 1,000 ကျော်တဲမှာတရုတ်ကိုပြန်ဆက်ရမှာကတန်း 4,000 ကျော်ဖြစ်ပါသေး။တရုတ်အကျွေး69ရာခိုင်နှုန်းဟာစီအစိုးရလက်ထက်ကအတိုးလေးဒသမ5ရာခိုင်နှုန်းနဲ့ ချေယူထားတဲ့ငွေတွေဖြစ်ပြီးအခုပြန်ဆက်ရမယ်အချိန်ရောက်နေပါပြီ။ပြည်ပချင်းငွေထဲမှာတရုတ်ရဲ့ချင်းငွေဟာအတိုးအများဆုံးဖြစ်နေတဲ့အတွက်တရုတ်အကျွေးကိုအမြန်ဆုံးပြန်ဆက်ဖို့လွှတ်တော်ပါဆွေးနွေးကြပါသည်။
ငွေကြေးတဲ့အခါမှာတရုတ်ဟာစီးပွားရေးဥတီချက်သာမကပဲနိုင်ငံရေးရွေချက်ကိုပါထည့်သွင်းစဉ်းစားတယ်လို့သုံးသပ်ကြပါတယ်။အကျွေးပြန်ဆက်နိုင်မဲ့အလားအလာနည်းပေမဲ့သဘာဝတယံဇာတကျွယ်ဝတဲ့နိုင်ငံဆိုရင်တရုတ်ကငွေထုတ်ချေးဖို့အသင့်ပဲလို့ဆိုပါတယ်။တရုတ်ရဲ့ရန်ဝန်လမ်းကြောင်းစီမံကိန်းမှာပါဝင်နေတဲ့နိုင်ငံပေါင်း68နိုင်ငံမှာ23နိုင်ငံဟာတရုတ်ကျွေးမီဖီစီးတဲ့ဒဏ်ကိုခံနေရတယ်လို့လွန်ခဲ့တဲ့နှစ်ဧပြီလ16ရက်နေ့ထုတ်Nikkei Asian Review မှာဖော်ပြပါတယ်။စီအစိုးရချေးယူခဲ့တဲ့တရုတ်ကျွေးမီဟာ NLD အရသာတစ်ပိုင်းအစိုးရဖြည့်ရှင်းရမယ့်ပြဿနာလို့ဖြစ်နေပါတယ်။စီအစိုးရခွင့်ပြုချက်နဲ့တိစောက်ခဲ့တဲ့မြေဆုံဆယ်မှာတရုတ်ကဒေါ်လာတန်း800ယင်းနီးထားတာကိုအရင်ရောအတိုးပါပြန်ဆက်ရမယ့်ပြဿနာကိုလည်းဖြည့်ရှင်းဖို့လိုပါတယ
်။နိုင်ငံခြားကျွေးမီအနှုန်းများလာတာဟာတိုင်းပြည်စီးပွားရေးပြစ်ကင်နိုင်တယ်လို့ယုံကြည်ကြပါသည်။အကျွေးစုပြုံလာတဲ့အခြေအနေကိုမရောက်ဘဲဂတိပေးထားတဲ့အတိုင်းအတုံးမှန်မှန်ဆက်နိုင်ရင်ကျွေးဆက်နိုင်ရည်ရှိတယ်လို့ကမ္ဘာ့ဘဏ်နဲ့အပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့တို့ကသတ်မှတ်ထားပါတယ်။နိုင်ငံခြားကျွေးမီဟာနိုင်ငံခြားပို့ကုန်တန်ဖိုးနဲ့တူညီလာပြီးတိုင်းပြည်အသင့်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းဖြစ်လာရင်ကျွေးပြည်စည်းမှုရှိလာပြီလို့ဆိုပါသေး။မြန်မာရဲ့နိုင်ငံခြားကျွေးမီဟာတိုင်းပြည်အသင်းထုတ်လုပ်မှုရဲ့16ရာခိုင်နှုန်းသာရှိနေပြီးကျွေးမီစုစုပေါင်းကတော့တိုင်းပြည်အသင်းထုတ်လုပ်မှုရဲ့35ရာခိုင်နှုန်းရှိနေတဲ့အတွက်ကျွေးပြည်စည်းမှု debt distress ဖြစ်နိုင်တဲ့အခြေအနေမရှိဘူးလို့ IMF ငွေကြေးရန်ပုံငွေအဖွဲ့ကသုံးသပ်ပါတယ
်။ဝင်ငွေနည်းတဲ့နိုင်ငံတရာကျော်ဟာတရုတ်စီကငွေချေးထားပါတယ်။ပြန်မဆက်နိုင်ရင်တရုတ်ကဘယ်လိုလုပ်မယ်ဆိုတာကိုတော့မခံမနိုင်သေးပါဘူး။ငွေမရရင်ပစ္စည်းသို့မဟုတ်အခွင့်အရေးကိုယူမဲ့သဘောရှိပါတယ်။သီရိလင်္ကာအစိုးရရဲ့ဟမ်ဘန်တိုတာစိတ်ကန်းစီမံကိန်းကိုတရုတ်ချင်းငွေနဲ့တိစောက်ပြီးစီးပွားရေးတွက်ချေမကိုက်ပဲအကျွေးထူလာလို့စိတ်ကန်းတစ်ခုလုံးတရုတ်လက်ထဲထိုးအပ်လိုက်ရပါတယ်။ဒီစိတ်ကန်းကိုတရုတ်က96နှစ်ချုပ်ကန်ခွင့်ရသွားပါတယ်။တဘာဝတယံဇာတမရှိပဲလူဦးရေတသန်းမပြည့်တဲ့ဂျီဘိုတီနိုင်ငံလေးကိုတရုတ်ကဒေါ်လာငွေတန်းထောင်ချီထုတ်ချေးပြီးစစ်စကန်းတီဆောက်ခွင့်ရသွားပါတယ်။အာဖရိကအရှေ့ပိုင်းအေဒင်ပင်လယ်ကွေ့ကမဟာဗျူဟာကျတဲ့နေရာဖြစ်လို့တရုတ်အတွက်ငွေချေးရကြိုးနှက်တယ်လို့သုံးသပ်ကြပါတယ
်။ပါကစ္စတန်တရုတ်စီးပွားရေးဇင်းကြံဟာမြန်မာအတွက်သင်္ကန်းစာကောင်တစ်ခုဖြစ်နိုင်ပါလေ။ဒေါ်လာတန်းထောင်ချီပြီးစခဲ့တဲ့ပါကစ္စတန်တရုတ်စီးပွားရေးဇင်းကြံဟာတန်း6000ကျော်အထိကုန်ကျသွားပါလေ။ဇင်းကြံရဲ့တော့ချက်ဖြစ်တဲ့ဂွာဒါရင်းနဲ့စိတ်ကန်းကို2015မှာတရုတ်က43နှစ်ချုပ်ကန်ခွင့်ရရှိသွားပါတယ်။စစ်ကမ်းဝင်ငွေ90ရာခိုင်နှုန်းကိုတရုတ်ကရပါတယ်။ရှင်ချမ်းပြည်နယ်နဲ့ဆက်သွယ်တဲ့ဂွာဒါရင်းနဲ့စစ်ကမ်းဟာတရုတ်အတွက်အရေးပါတယ်လို့ယူနန်နဲ့ဆက်မဲ့ကြောက်ဖြူရင်းနဲ့စစ်ကမ်းဟာလည်းတရုတ်မဟာဗျူဟာမှာအလွန်အရေးကြီးပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံနဲ့ပိုးလမ်းမသည့်အစီအစဉ်ကြောင့်မြန်မာအစိုးရဟာတရုတ်ကျွေးမီပြည်လာတဲ့အခြေအနေကိုရောက်သွားနိုင်တယ်လို့သုံးသပ်ကြပါသေး။စီမံကိန်းပြည်ကျေပြန့်လာလေလေအကျွေးတင်တဲ့ပမာဏလေးကြီးမားလာလေလေဖြစ်နိုင်ပါသေး။ဒါပေမဲ့တိုင်းပြည်ရဲ့နှစ်စဉ်အတင်ထုတ်လုပ်မှုဟာကျွေးတင်တဲ့နှုံးနဲ့မြင့်မားနေရင်တော့အကျွေးပြည်စည်းမှုကိုကြုံတွေ့ရဖွယ်အလားအလာမရှိပါဘူး။ပြည်ပကျွေးမီများလာပြီးမှအထုပ်ပေးဆက်နိုင်တဲ့အခြေအနေဖြစ်ပါလေ။ကျွေးမဆက်နိုင်ရင်တော့ကျွေးရှင်လိုချင်တာကိုပေးရမယ့်အခြေအနေရောက်သွားနိုင်ပါတယ်ခင်ဗျာ။
မြန်မာရေးသုံးသပ်ချက်စီစဉ်ကိုဥအောင်ခင်တဲ့သူကိုညာဝဲအောင်ကတင်ဆက်ပေးသွားတာဖြစ်ပါတယ်ခင်ဗျာ
။တော်ရရှင်ရရှင်ကိုပိုင်ဥချုပ်ခွင့်ရဝဒေတာမှာငင်းငယ်ရေးတိစောက်မှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွံ့ဖြိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်။နိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ဖွံ့ဖြိုးမှုတွေဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလား။လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငင်းငယ်ရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလား။ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။
ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင
်။သောရရှင်နေနေနဲ့ကျွန်တော်ရဲ့တရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရယ်။အခုတခါတော့နေသက်ဒေတာတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်တိုင်းရင်းသတင်းလောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဝါပီနယ်အဖြစ်သတ်မှတ်ပေးဖို့ရာသပံစူးစမ်းသွားမယ်လို့ငြိမ်းချမ်းရေးတည်ဆောက်မှု230ပြည့်အခမ်းအနားမှာ UWSA ကပြောဆိုခဲ့ပါတယ်။မြန်မာတပ်မတော်ကနေလက်နက်ကြီးပစ်ခတ်မှုကြောင့်ရခိုင်ပြည်နယ်အမ်းမြို့နယ်မှာချင်းမျိုးသမီးတွေတိတ်ဆုံးတန်ရာရခဲ့တဲ့အကြောင်းချင်းလူခွင့်ရေးအဖွဲ့ကနေတည်င်းထုတ်ပြန်ခဲ့တယ်ဆိုတာနဲ့တဝယ်အထူးစီးပွားရေးဆောင်စီမံကိန်းအတွက်မြစ်တာမြို့နယ်တဲကထီခီလန်းကိုအစိမ့်မြင့်လုပ်ငန်းစတဲ့အကောင့်ထဲဖွင့်နေပြီဖြစ်တဲ့အပေါ်ဒေတာကန်တွေကစိုးရိမ်နေကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကိုပိုင်အုပ်ချုပ်ခွင့်ရဝပြင်းနေအဖြစ်သတ်မှတ်ပေးဖို့ရာသပံစူးစမ်းသွားမယ်လို့ April 18ရက်နေ့မှာကြားရောက်တဲ့ဝပြင်းနေငင်းချင်ရေးတိဆောက်မှု230ပြည့်အခမ်းအနားမှာ UWSA UWSP ကပြောပါတယ်။ UWSA အနေနဲ့လက်တစ်ဖက်ကငင်းချင်ရေးဒီမိုကရေစီအလံကိုလွင့်ထူပြီးတခြားလက်တစ်ဖက်ကမိမိကိုယ်ကိုကာကွယ်ရေးအလံကိုလွင့်ထူကလက်ရှိအနေထားအခြေအနေကိုဆက်လက်စောင့်ထိန်သွားမယ်လို့စစ်တင်ပရိချုပ်ဦးပေါယူချမ်းရဲ့မိန့်ခွန်းထံမှာဖော်ပြထားပါတယ်။ပန်ဆန်းမှာကျင်းပတဲ့ဝပြင်းနယ်ငင်းချိုင်းတိဆောက်မှု230ပြည့်အခမ်းအနားကိုတရုတ်နိုင်ငံမှအရှိတောင်အာရှအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်လည်းတက်ရောက်ခဲ့တဲ့အပြင်အစိုးရကိုယ်စားလှယ်များငင်းချိုင်းကော်မရှင်မှတာဝန်ရှိသူများအပြည့်ရလက်မှတ်ရေးထိုးရေးအဖွဲ့မှခေါင်းဆောင်များနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ FPNCC မှထိပ်သီးခေါင်းဆောင်များတက်ရောက်ခဲ့ကြပါတယ်။ဝဒေတာဟာအစိုးရတပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေမရှိတဲ့ဒေတာတစ်ခုအဖွဲ့စီတစ်ခုဖြစ်ပြီးတိတန့်ကိုပိုင်အုပ်ချုပ်မှုစနစ်မျိုးကိုရရှိထားတဲ့ဒေတာတစ်ခုဖြစ်တယ်လို့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းနာခေါင်းဆောင်တွေကပြောပါရယ်။နှစ်30ပြည့်အခမ်းအနားကိုလူဦးရေ1000ကျော်တက်ရောက်ခဲ့ကြပါရယ်
။ရခိုင်ပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ကျေးရွာနီးမှာဧပြီလ12ရက်နေ့ကမြန်မာသမ္မတကနေလက်နက်ကြီးပြခတ်မှုကြောင့်ရခိုင်မှနေထိုင်နေတဲ့အသက်88နှစ်အရွယ်ချင်းမျိုးသမီးကြီးတူကြီးစံထိမှန်တိတ်ဆုံးသွားပြီးသမီးဖြစ်သူလည်းတန်ရာရရှိခဲ့တယ်လို့ချင်းလူခွေးကြီးဘွဲ့ CHRO ကနေသတင်းထုတ်ပြန်ပါတယ်။အမ်းမြို့မှာတပ်ဆွဲထားတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံအမြောက်တပ်ကနေပြစ်ခတ်မှုကြောင့်အသက်88နှစ်အရွယ်သောပရုံဟာလက်နက်ကြီးထိမှန်တေဆုံးတာဖြစ်တယ်လို့သမီးဖြစ်သူအသက်40အရွယ်သောပါမယ်ကလည်းကြီးစံထိမှန်တဲ့တန်ရာနဲ့အမ်းပြည်သူစေယုံမှာစေဝါကုသခံယူနေရပါတယ်။အမ်းမြို့နယ်ကနေ -20 လောက်ဝေးတဲ့ဝါကြီးတောင်ကျေးရွာဟာအရှိုချင်းတိုင်းဒေသတွေအများဆုံးနေထိုင်ကြပြီးဒီဟုတ်ဆိုင်ခင်းကိုအဓိကလှုပ်ကန်နေကြပါတယ်။
စင်အားတောင့်တင်းလို့အစိုးရဘက်ကလွမ်းမိုးနိုင်တာမျိုးမရှိတဲ့အပေါ်တခြားတိုင်းနာလက်နက်ကင်တွေကလည်းစင်အားကိုကြီးမားလောင်တိဆောက်ရမယ်ဆိုတဲ့အမြင်မျိုးရှိလာခဲ့ရင်ငင်းချိုင်းရေးဟာပိုပြီးအလန့်ဝေးသွားနိုင်တယ်လို့ပန်းဆန်းမြို့မှာကျင်းပတဲ့ဝတီတငင်းချိုင်းတိဆောက်မှုအနှစ်30ပြည့်အခမ်းအနားအတွင်းမွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်သာကတည်င်းထောက်တွေကိုပြောပါရယ်ဧပြီလ18ရက်နေ့ကကျင်းပတဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီစစ်ရေးပြပွဲမှာစစ်သားအင်အား9600လောက်ပါဝင်ပြီးအထူးတိုက်ခိုက်ရေးတပ်ခြေလျင်တပ်လက်နက်ကြီးတပ်ဝေဟင်ပစ်ပခုံးထမ်းလက်နက်အတွဲလိုက်ပစ်တဲ့လက်နက်တန်းချက်ကာဖြိုလက်နက်တွေလည်းပါဝင်ပါတယ် UWSA ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးရယူခဲ့တဲ့နှစ်30အတွင်းမှာတိုက်ပွဲကြီးကြီးမားမားမရှိခဲ့သလိုတိုင်းနာလက်နက်ကိုင်အဖွဲ့တွေထက်မှလည်းအင်အားအတောင့်တင်းဆုံးအဖွဲ့ဖြစ်ပါတယ်
ဒီခိုင်းပြည်နယ်မြောက်ဦးမြို့နယ်ဘောင်းတော့ကျေးရွာကိုအစိုးရတပ်ကနေပြစ်ခတ်ခဲ့တဲ့အတွက်အသက်60ကျော်ကျေးရွာသားတူတည်ဆုံးပြီးသူဦးမှာတော့တန်ရာပြင်းထန်ရရှိတဲ့အတွက်စစ်သွေးဆေးရုံမှာဆေးဝါးကုသခံနေရပါတယ်ဧပြီလ23ရက်နေ့ည7:00နာရီကျော်ကရွာနဲ့ကပ်နေတဲ့အမှတ်388တိုင်းရင်းကပြစ်ခတ်တဲ့အတွက်အခုလိုတိတ်ဆုံးခဲ့တာဖြစ်တယ်လို့ကြေးရွာသားတွေကပြောပါတယ်။တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ကဘူမှုကျုပ်စုံမင်းထွန်းကတော့ခမာရ3ခုခွန်တိုင်းရင်အိမ်တော်တဲ့လိုင်းဘက်မှာမတင်ကစရာတွေ့တဲ့အတွက်ပြစ်ခတ်မှုတချို့ရှိပေမဲ့ဘောင်းတို့ရွာဘက်ကိုပြစ်ခတ်တာမရှိဘူးလို့ပြောပါတယ်။မြောက်ဦးမြို့နယ်မှာခူရပိုင်းတွင်ရခိုင်တပ်တော် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးအစိုးရတပ်ကတိုက်လျင်တွေရဟတ်ရင်တွေနဲ့ဘုံကျဲတိုက်ကတ်မှုတွေလည်းရှိနေပါတယ်
။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာဘီယာဆိုင်ပိုင်ရှင်တရက်ခန်ရွာတာဆိုင်လျန်းဆိုင်ဆိုသူကိုနယ်မြေခန့် KIA အဖွဲ့ကနေ၈ရက်ကြာဖမ်းဆီးသွားခဲ့ပြီးတဲ့နောက်ပြန်လည်လွတ်ပေးခဲ့ပါတယ်။ဧပြီလ10ရက်နေ့မှာအဖမ်းခံရသူတွေရဲ့ဆွေမျိုးတွေကနေ KIA ရဲ့မဟာမိတ်တပ်ဖွဲ့ဝင် SSPP SSAC ကိုစာရေးအကူအညီတောင်းခဲ့ကြပြီးတဲ့နောက်ဧပြီလ13ရက်နေ့မှာဆိုင်လျန်းဆိုင်ကိုနေအိမ်ကိုပြန်လွတ်ပေးခဲ့ပါတယ်။ရှိတရုတ်နယ်ဆက်မူဆယ်မြို့နယ်မှာလက်နက်ကင်တပ်ဖွဲ့တွေအမြောက်များလှုပ်ရှားနေတာကြောင့်လုံခြုံရေးအထူးတတိထားရတဲ့မြို့တစ်မြို့ဖြစ်ကြောင်းလဲမူဆယ်တည်ထောင်ခံတွေကပြောဆိုနေကြပါတယ်
။မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာပြည်နယ်အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနအစတုံးလုံးရဲ့ညွန်ကြားရေးမှူးဦးမျိုးစော်ဝင်းရဲ့နေအိမ်ဖောက်ထွင်းခံခဲ့ရပြီးရွှေတယ်ပစ္စည်းနဲ့ငွေစက်ကူတန်ဖိုးကျပ်သိန်း480ခန့်ပျောက်ဆုံးခဲ့ပါတယ်။မော်လမြိုင်မြို့တောင်ရိုးသန်းလမ်းမှာနေထိုင်တဲ့ဦးမျိုးစော်ဝင်းနဲ့စနီးဧပြီလ15ရက်နေ့ဘုံကြီးကျောင်းကိုတွားရောက်နေချိန်မှာအိမ်ဖောက်ထွင်းခံရတယ်လို့ရဲတပ်ဖွဲ့မှတ်တမ်းမှာဖော်ပြထားပါတယ်။ဒီပြစ်စင်ကိုနေအိမ်ဖောက်ထွင်းမှုဥပဒေအရမှုပုံရဲစခန်းမှာအမှုဖွင့်ထားပါတယ်။
အခုတင်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တဝဲအထူးစီးပွားရေးဆောင်စီမံကိန်းအတွက်တနင်္လာရီတိုင်းတဝဲခရိုင်မြစ်တာမြို့နယ်ကတီကီလန်းကိုအစစ်မြစ်လုပ်ငန်းစဉ်တွင်2019နှစ်စံပိုင်းကစလို့စတင်အကောင့်ထဲပေါ်နေပြီဖြစ်တဲ့အတွက်မြေယာနဲ့ဥယျာဉ်ချမ်းမြေတွေထပ်မံအသိမ်းခံရမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်။
စီမံကိန်းတွေစတင်တော့မယ်ဆိုတဲ့သတင်းကဒေသခံတွေအတွက်အထိတ်အလန့်ဖြစ်စေပြီးမိခွန်ပေါင်းများစွာနဲ့စိုးရိမ်နေကြရပြီလို့တနင်္လာရီတိုင်းဒေသကြီးမြစ်တာမြို့နယ်ကလက်ကြီးကျေးရွာကဒေသခံဦးရဲအောင်ကအခုလိုပြောပါတယ
်။တမရီဦးကြဆိုလို့ရှိရင်လမ်းဖောက်လာတာမကောင်းဘူးလားမင်းကောင်းတယ်ပဲပြောကြမှာပဲ။တမရီဦးကြမိခွန်တို့ခုပဲ။ဒါမဲ့ဒီလမ်းဖောက်လိုက်လို့ရလာမဲ့အကျိုးများဟာဘယ်စီကိုသွားနေလဲဆိုတာအဓိကကြတယ်။ဒါအဓိကသိထားလို့ဦးလေးတို့ကဒီလမ်းဖောက်လိုက်လို့ဒီခြံတွေဒီမြေတွေဒီဥယျာဉ်တွေကိုဦးလေးတို့စိမ်းသွားပြီးဦးလေးတို့အလုတ်ကင်ရဘက်ကိုရောက်သွားမလဲ
ဒီစီမံကိန်းအတွက်ဒေသခံတွေကိုခြားပြတာမျိုးမတွေ့ရသေးဘူးလို့အထူးစည်းပွားရေးဆိုလိလာစောက်ကြည့်ရေးဘက်ကစောကဲတို့ကဆိုပါတယ
်သူကတောင်းဝင်ပြီးတော့လုပ်တယ်လဲလို့ကျွန်တော်ကနှမ်းမေးကြည့်လိုက်တဲ့အချိန်ကြတော့သူကပြောတယ်အဓိကကတော့အခုဒီဆောက်လုပ်ရေးပေါ့ဆောက်လုပ်ရေးဝန်ကြီးဌာနကနေလုပ်တယ်လို့ပြောတယ်အဲ့တော့မေးကြည့်တာကရောသူတို့လုတ်တဲ့အပိုင်းမှာရောဒေသခံတွေကိုအသိပေးတာရှိသလားပေါ့ပြီးတော့ဒီလမ်းနှဘေးမှာရှိနေတဲ့ဥယျာဉ်ချမ်းမြေပတ်ရှင်တွေကြတော့ခေါ်ယူဆွေးနွေးပွဲတွေမှာအဲ့လိုမျိုးပတ်ဝန်းမှုတွေရောရှိလားဆိုတော့အဲ့ဒါတွေကြတော့မရှိဘူးပေါ့
လမ်းရှိ69မှာရှိလျားတဲ့ထိခိလမ်းကတော့ထိုင်းနိုင်ငံနဲ့သဝယ်သူစည်းပွားရေးစုံကိုဆက်တွယ်ထားတဲ့လမ်းမကြီးဖြစ်ပါတယ်2013ခုနှစ်ကရပ်ဆိုင်ထားခဲ့တဲ့သဝယ်သူစည်းပွားရေးစုံစီမံကိန်းကို2019ခုနှစ်အတွင်းပြန်လည်စတင်တော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်အခုနှစ်ဖေဖော်ဝါရီလကစပြီးထီခီလန်းကိုစီမံဖို့အတွက်ထိုင်းမြန်မာနိုင်ငံကတာဝန်ရှိသူတွေကနေစတင်လှိလာနေကြတာပါထဝယ်စီးပွားရေးဆောင်စီမံကိန်းကဆက်မှုဆောင်စီမံကိန်းရေနစိတ်ကန်းစီမံကိန်းနဲ့လမ်းပိုင်းဆိုပြီးတော့အတီးက3ပိုင်းရှိနေပါတယ်လမ်းစီမံကိန်းကြောင့်မြစ်တာမြို့နယ်ထဲကကျေးရွာ15ရွာကဥယျာဉ်တချို့နဲ့လူနေအိမ်တချို့ထိခိုက်မှုဖြစ်ပွားပြီးရေကြီးနဲ့ပတ်သက်ပြီးတော့ပြည်သူတွေထိခိုက်နေနိုင်မှုမရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့တနင်္လာရီတိုင်းဒေသကြီးအစိုးရစီမံကိန်းနဲ့ပန္နာရေးဝန်ကြီးက2018ခုနှစ်တုန်းကပြောဆိုထားပါတယ်။ပြီးခဲ့တဲ့2023ခုနှစ်စီမံကိန်းစတင်ချိန်တုန်းကနေဒီကနေ့အချိန်ထိဒေသခံတွေတောင်းဆိုထားတဲ့ဥယျာဉ်ချမ်းမြေရေကြီးကိစ္စမြေယာဧကလွှဲမမှုတွေကိုဖြေရှင်းပေးဖို့မြန်မာအစိုးရနဲ့ထိုင်းအီတလီယန်ကုမ္ပဏီတို့ကိုတောင်းဆိုခဲ့တာဒီကနေ့ထိတော့ဖြေရှင်းပေးတာမျိုးမရှိခဲ့ပါဘူး
။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်ပင်လောင်မြို့နယ်မှာရှိတဲ့တီကျစ်ကြောင့်မီသွေးသုံးဆက်ယုံနဲ့ကြောင်မီသွေးမိုင်းတွင်းကိုဒေသခံလူထုအင်အား2000ကျော်ကနေစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီကြောင်မီသွေးသုံးဆက်ယုံဟာလူထုကိုစားဝတ်နေရေးသာမကကျန်းမာရေးပါထိခိုက်လာစေတာကြောင့်အခုလိုမျိုးဆန္ဒပြကန့်ကွက်ရတာဖြစ်တယ်လို့ပြောဆိုကြပါတယ်။ဒီအကြောင်းကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်။
Shampi Town Bain Tangji Kayan, Pin Long Mune, Anita Washi, Loiko, Inle Tangji on Bam, Pin Long Mune, Riga Dida Kanlu Tune, Tabawapa Wenjin, Tainte Lunge Apwe, Gunheim Foundation, MATA, Mata Foundation Apwe, Bupang in Anna Town Joha, Dijami Dwe Sayone, Jami Dwe Mango Aluma Shijang, Sanjin Sanda, Yaka Jarab Jabare, Nima Alliance for Transparency and Accountability, MATA, Ga Usang, Sanabia Du Uang Jo Moga, Sanabia Yachin.
เจ้าเย็นกูอคุโลပြောပါတယ်ဒီကြီးချောင်မီသွေးတုံးလက်စစ်တာအပိစိတ်ုံဟာဒီတရက်ကိုတန်ကျင်နေထောင်ချောင်မီသွေးတန်ကျင်နေထောင်မရှိ့လေအဲ့ဒီကဆွပြစ်တဲ့ပြားတွေကိုဒါစီးမဲ့ကမ်းမဲ့ပြစ်စလက်ခတ်တွေကြစ်တယ်ကြစ်တဲ့အခါမှာကြီးတွေမှာအစိတ်တွေနေတယ်ကျွန်တော်တို့တွေးရှိချက်အရဆိုလို့ရှင်တော့ဒီစက်သုံးနေရာမှာစက်နေနေရာကလူတွေတောက်သုံးမှုမပြောနဲ့သုံးဆွဲဖို့တောင်မှမသိတော့ဘူးဆို ပေးသိမ်းဖို့အတွက်ကျွန်တော်ဆန္ဒပြခြင်းဖြစ်ပါတယ်။ဧပြီလ9ရက်နေ့ကဒေတာခံလူထုနှစ်ထောင်ခန့်ဟာပင်လောင်းမြို့စိုက်ပျိုးချံကနေကြောင်မီသွေးဆက်ယုံအထိစီတန်းလမ်းလျှောက်ပြီးကြောင်မီသွေးတွင်းနဲ့ဆက်ယုံအလိုမရှိကြောင်းစာနာထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။ဒီကြောင်မီသွေးဆက်ယုံနဲ့ကြောင်မီသွေးတွင်းမိုင်းတွေကြောင်းလက်တွေ့တဘာဝထိခိုက်ပျက်စီးမှုတွေကိုမှတ်ထားကစစ်တမ်းက ပေါ့
ဒီကြေကြောင့်မီတွေဓာအပိစေယုံဟာဒေတာတွင်လူထုအကြိမ်ကြိမ်စန့်ကျင်ကန့်ကွက်တာကြောင့်2014ခုနှစ်မှာလဲပတ်မှုခေတ္တရပ်ဆိုင်းထားပြီး2015ခုနှစ်ကျတော့စက်ယုံပြန်လဲလဲပတ်ရေးအတွက်တရုတ်နိုင်ငံဝူရှိဟွာကွမ်အီလက်ထရစ်ပါဝါအင်ဂျင်နီယာရင်းကုမ္ပဏီနဲ့အစိုးရတို့ယင်းနှိမ့်ညံ့မှုဆိုင်ရာသဘောတူညီမှုစာချုပ်လက်မှတ်ရေးထိုးခဲ့ပြီးပြန်လဲလဲပတ်လာခဲ့တာဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကိုပိုင်အုပ်ချုပ်ခွင့်ရဝပြင်းနဲ့အဖြစ်သတ်မှတ်ပေးဖို့ရတပ်ပံစ조사သွားမယ်လို့ဧပြီလ18ရက်နေ့မှာကြားရောက်တဲ့ငင်းချိုင်းတိဆောက်မှုနှစ်30ပြည့်အခမ်းအနားမှာ UWSE ကပြောဆိုလိုက်ပါတယ်မြမတပ်မတော်ကလက်နက်ကြီးပစ်ခတ်မှုကြောင့်ရခိုင်ပြည်နယ်အမ်းမြို့နယ်ဝကြီးတောင်ကျေးရွာအနီးမှာချင်းအမျိုးသမီးကြီးတဦးကြီးစံထိမှန်တေဆုံးသွားပြီးတမီးဖြစ်သူလည်းဒဏ်ရာရရှိခဲ့တယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကနေသတင်းထုတ်ပြန်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
တောစချအမေရိကန်သမ္မတရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရန့်ရဲ့စီးရင်ဖွင့်တဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုရှိမှရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းမှုတွေကိုသမ္မတကဂျာဝန်ဆွတ်ဖက်တဲ့ထောက်ထားမတွေ့ရကြောင်းရှင်းနေချုပ်ဝီလျံဘာကပြောလိုက်ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝန်ဆွတ်ဖက်မှုနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရဲ့အသေးစိတ်စစ်ဆေးမှုတွေမှာတွေ့ရှိခဲ့ပေမဲ့သမ္မတရဲ့စီးရင်ဖွင့်တဲ့တော့ပတ်သက်မှုမရှိခဲ့တဲ့အကြောင်းစာမျက်နှာ၄ရက်နေပါရှိတဲ့အစီရင်ခံစာကိုတိပြတ်ထားပြီးကွန်ဂရက်လွှတ်တော်နဲ့အများပြည်သူသိနိုင်အောင်ထုတ်ပြန်မှုနိုင်ပိုင်းအလိုမှာပဲဒိန်းတောက်တင်နဲ့တွေ့ဆုံရမှာရှင်းနေချုပ်ကပြောဆိုလိုက်တာပါမြောက်ကိုရီးယားနဲ့အမေရိကန်တို့ကြားနျူကလ িয়ার ဆွေးနွေးပွဲတွေမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဆက်လက်မပါဝင်တော့ဘူးမြောက်ကိုရီးယားကတောင်းဆိုလိုက်ပါတယ်သူအစားပုံမှန်ကယူးဒစာရှိပြီးရင်းချက်တဲ့သူနဲ့ဆက်ဆံလုပ်ဖို့လိုလားတဲ့ကြောင်းမြောက်ကိုရီးယားကပြောဆိုလိုက်တာပါတချိန်ထဲမှာပဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားနိုင်ငံမော်စကိုမြို့မှာအခုလနောက်မှတွေ့ဆုံမှာဖြစ်တဲ့ကြောင်းကြည်ရုရှားဆွေးနွေးကဒီနေ့ပဲကြေညာလိုက်ပါတယ်မြန်မာနိုင်ငံကချင်းပြည်နယ်မြစ်စုံဒေသမှာတရုတ်နိုင်ငံကတိစောက်ဖို့စီစဉ်နေတဲ့မြစ်စုံရေကတာစီမံကိန်းကိုဖျက်သိမ်းမှုမြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ရဟန်းမတ်ချားစ်ပိုကတိုက်တွန်းလိုက်ပါတယ်စီမံကိန်းဖျက်သိမ်းရင်မြန်မာထိပ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆက်စုကြည်သမ္မတဦးဝင်းမြင့်တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ပြင်တရုတ်သမ္မတရှီဂျင်းဖင်တို့ကိုပါတိုက်တွန်းပြောဆိုလိုက်တာပါ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လွှင့်ရမှုကကိုဇော်ဝင်းလိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex Zonnet ဖြစ်ပါတယ်။ VOA American အတန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30မိနစ်နဲ့လိုင်းလမ်းမီတာ190လောက်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.